Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်မတ်လ31ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာပါရှင်။ဘေးရန်ပေါင်းကကင်းဝေးကြပါစေ။ကျမခင်ပြူထွေးပါ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုတရားစွဲဖို့တရားရုံးဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပြီးမှသူဟာရာဇဝတ်မှုနဲ့တရားရင်ဆိုင်ရမယ့်ပထမဆုံးအမေရိကန်သမ္မတဟောင်းဖြစ်သွားပါပြီ။ဖင်လန်နိုင်ငံကိုတော့ NATO မဟာမိတ်အဖွဲ့ဝင်ဖြစ်လက်ခံဖို့အတွက်အဖွဲ့ဝင်နိုင်ငံတွေကသဘောတူလိုက်ကြပါတယ်မြန်မာစီးပွားရေးဖွံ့ဖြိုးမှုနှုန်းကတော့ဒီနှစ်ထဲမှာတိတိတတ်တာဆုတ်ယုံနိုင်တယ်လို့ကမ္ဘာဘဏ်ကသတိပေးထားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ရွှေကူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ်နောက် PDFပူပေါင်းတက်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့မနေ့ညတုန်းကရွှေကူရဲစခန်းအတိုက်ခိုက်ခံခဲ့ရပါတယ်
ရန်ကုန်လာပြီးတော့လာဖြစ်တာတော့ဒီ9နဲ့တူတာ9နာရီနဲ့တော့မရတော့ရန်စံပြတဲ့ဟာကတော့အေဂျင်စီဖြစ်လာခမုန်းတောက်တာခုံကြောင်နဲ့ကြာတာစသဖြင့်ပေါ့
ရွှေကူဒေသခံပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူစကိုင်းတိုင်းရေဦးမြို့နယ်မှာစစ်တပ်ကနေမြင့်ရှင်းလင်းနေပါတယ်ကရင်နီဒေသကယားပြည်နယ်ဒီမော့ဆိုအရှိချမ်းမှာတော့အထက်တန်းကျောင်းတစ်ကျောင်းလေးကျောင်းကနေတိုက်ခိုက်ခံရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမုံပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုဆွဲချက်တင်ဖို့နယူးယောက်တရားရုံးဂျူရီအဖွဲ့ကကြာသပတေးမှာဆုံးဖြတ်လိုက်တာကြောင့်သူဟာအမေရိကန်ပြည်ထောင်စုမှာရာဇဝတ်ပြစ်မှုနဲ့တရားရင်ဆိုင်ရမယ့်ပထမဆုံးသမ္မတဟောင်းတစ်ယောက်ဖြစ်သွားပါတယ်။2006ခုနှစ်ကသူနဲ့ဖောက်ပြန်ခဲ့ပူတဲ့လိန်ဖျော်ဖြေရေးအပြာဇက်လန်းတွေကိုရိုက်တဲ့မင်းသမီးစတိုမီဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲနှုတ်ပိတ်ကဒေါ်လာ3,300ကိုရှေ့နေကတဆင့်ပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မြို့မဟန်တန်ခရိုင်ရှေ့နေရုံကနှစ်တွင်နဲ့ချီစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်စွဲချက်တင်မယ်လို့ဂျူရီအဖွဲ့ကအဆုံးဖြတ်ခဲ့တာပါအခုချိန်ထိကတော့ဘာမှအတိအကျနဲ့ထရမ့်ကိုစွဲချက်တင်မလဲဆိုတာမသိရသေးပါဘူးလာမယ့်အင်္ဂါနေ့ကျရင်တော့ထရမ့်တရားရုံးရှေ့မှောက်လာရောက်မယ်လို့ခန့်မှန်းရပါတယ်ထရမ့်ကတော့သူ့မှာလုံးဝအပြစ်မရှိတဲ့အကြောင်းသူကိုယ်တိုင်တီထောင်ထားတဲ့ Truth Social လူမှုကွန်ရက်ကတဆင့်မနေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်သူ့ပေါ်ဆွဆွဲမှုတွေဟာတမိုင်းမှာအမြင့်ဆုံးအဆင့်နိုင်ငံရေးအရာလှုပ်ချမှုရွေးကောက်ပွဲနှောက်ယှက်မှုဖြစ်တယ်လို့ထရမ့်ကပြောပါတယ်။ဆွဲချက်တွေနဲ့ပတ်သက်လို့ပြင်းပြထန်ထန်ပြန်လည်ခြေပသွားမယ့်အကြောင်းထရမ့်ရဲ့ရှေ့နေကလည်းပြောဆိုထားပါတယ်။မနေ့ကတရားရုံးဂျူရီအဖွဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရားရုံးရှေ့မှာထောက်ခံဆန္ဒပြသူတချို့စုဝေးခဲ့ကြတယ်လို့ထရမ့်ကိုထောက်ခံသူတချို့ကလည်းဖလော်ရီဒါပြည်နယ်မှာရှိတဲ့ထရမ့်ပိုင်မာရာလာဂိုအပန်းဖြေအိမ်ရှေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ရုံရင်ဆန်ခက်အခြေအနေတွေဖြစ်မလာစေဖို့အတွက်နယူးယောက်မြို့ပါတော့လုံခြုံရေးတိုးမြှင့်ချထားပါတယ်ရှင်
။အင်တာနက်နဲ့ Digital နည်းပညာကိုသုံးပြီးတော့တိုင်းပြည်တိုးတက်ကြွယ်ဝဖို့နဲ့အားလုံးပါဝင်ခွင့်ကိုတိုးမြှင့်ဆောင်ရွက်တဲ့ Democracy ထက်ပိုးပြီးတော့မှကောင်းမွန်တဲ့အစိုးရစနစ်မရှိပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken ကမနေ့တုန်းကအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာကျင်းပတဲ့ဒုတိယအကြိမ်ကမ္ဘာ Democracy ထိပ်သီးညီလာခံမှာပြောဆိုသွားပါတယ်
။ We're working to make sure that allpeople have access to digital tools and their benefits because one of the things that
when people can ပြောသွားတာကတော့လူတိုင်း digital နည်းပညာကိုသုံးနိုင်ခွင့်နဲ့အကျိုးကျေးဇူးတွေရပိုင်ခွင့်ရှိဖို့ကျွန်တော်တို့လုပ်ကိုင်နေပါတယ်နည်းပညာသုံးနိုင်ခွင့်ကွဲဟနိုင်မယ်ဆိုရင်လူဖွဲ့စည်းရဲ့မညီမျှမှုတွေကိုတိုက်ဖြတ်နိုင်မှုအရာမရောက်ဘဲနဲ့ပေါ်ပြီးတော့တော့နက်နက်ရှိုင်းရှိုင်းကွာဟနေတယ်ဆိုတာကိုတမိုင်းကကျွန်တော်တို့ကိုတင်ခဲ့လို့ပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာဖြစ်ပါတယ်။ဒီနေ့ခေတ်နည်းပညာရဲ့ပုံဖော်ပြောင်းလဲလာမှုတွေနဲ့အညီပြောင်းလဲနိုင်အောင်အမြဲတစေကြိုးပမ်းစားနေပါတယ်ဆိုတာကိုလည်းဝန်ကြီးဘလင်ကန်ပြောဆိုသွားပါတယ်။၃ရက်ကြာကျင်းပတဲ့ဒုတိယအကြိမ်ကမ္ဘာဒီမိုကရေစီထိပ်သီးညီလာခံကိုအမေရိကန်ပြည်ထောင်စုနဲ့အတူကော့စတာရီကာ၊နယ်သာလန်၊တောင်ကိုရီးယား၊ဇင်ဘာဘွေစတဲ့နိုင်ငံတွေကကမ္ဘာကထလုပ်ပြီးတော့ကျင်းပတာဖြစ်ပါတယ်။ Digital Kit Democracy နဲ့ Internet လွတ်လပ်ခွင့်အတွက်တိုးမြှင့်ဆောင်ရွက်ရေးအကြောင်းကိုလည်းမနေ့တုန်းကနောက်ဆုံးနေ့မှာဝန်ကြီးဘလင်ကန်ပြောဆိုသွားပါတယ်။နိုင်ငံပေါင်း120ကကိုယ်စားလှယ်တွေ၊အရက်ဖက်အဖွဲ့အစည်းတွေနဲ့နည်းပညာကုမ္ပဏီတွေပါဝင်တဲ့ညီလာခံမှာတော့မနေ့တုန်းကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအွန်လိုင်းကနေမိန့်ခွန်းပြောသွားပါတယ်ရှင်။
ဖင်လန်နိုင်ငံကိုမြောက်အတလန်တိတ်စာချုပ် NATO မဟာမိတ်အဖွဲ့ဝင်အဖြစ်တူရကီလွှတ်တော်မှမနေ့ကြတာပြီးနေ့နောက်ပိုင်းတော့ကအတည်ပြုလိုက်တာကြောင့်ဖင်လန်နိုင်ငံအနေနဲ့နိုင်ငံပေါင်း30ပါတဲ့အနောက်မဟာမိတ် NATO အဖွဲ့ဝင်ဖြစ်ဖို့အတွက်တည်ကြားသွားပါပြီ။ NATO မဟာမိတ်အဖွဲ့ဝင်ဖြစ်ဖို့လက်ရှိအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်လိုအပ်ပါတယ်။ဖင်လန်ကိုလက်ခံဖို့ဟန်ဂရီလွှတ်တော်မှဒီသတင်းပဲစောပိုင်းတော့ကအတည်ပြုခဲ့ပြီးတဲ့နောက်နောက်ဆုံးအတည်ပြုဖို့ကြံနေတဲ့တူရကီလွှတ်တော်မှမနေ့ညပိုင်းတော့ကအတည်ပြုလိုက်တာပါ။ဖင်လန်နိုင်ငံဟာရုရှားနဲ့မိုင်800ကျော်နယ်စပ်ချင်းထိစပ်နေတာကြောင့်နေတိုအဖွဲ့ရဲမှဖင်လန်ပါလာပြီးတာနဲ့ရုရှားနဲ့နေတိုထိစပ်နေနေကနှစ်ဆတိုးသွားမှာပါဖင်လန်အနေနဲ့32နိုင်ငံမြောက်နေတိုအဖွဲ့ဝင်တရားဝင်ဖြစ်လာဖို့မှာတော့နောက်ထပ်လုံလုံလုံလီအဆင့်အနည်းငယ်ကျန်ပါသေးတယ်ဖင်လန်ကိုအခုနောက်ဆုံးလက်ခံလိုက်တဲ့ဟန်ဂေရီနဲ့တူရကီနိုင်ငံတို့ရဲ့လက်ခံအတည်ပြုလာတွေကိုနေတိုအဖွဲ့နဲ့ပတ်သက်တဲ့ဆွေးရစရန်တွေထိန်းသိမ်းထားရှိတဲ့အမေရိကန်ပြည်ထောင်စုကိုပေးပို့တာနောက်နေတိုအတွေ့အမှုချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်ဖိတ်ကြားလွှာကိုဖင်လန်ကိုပို့ပြီးတော့ဖင်လန်နိုင်ငံဘက်ကလက်ခံအတည်ပြုလာပြန်လဲပေးပို့တာစသဖြင့်လှုပ်ထုံးလုံလီတွေကြံနေသေးတာပါဒါတွေပြည်ရင်တော့တရားဝင်အဖွဲ့ဝင်ဖြစ်လာတော့မှာပါဖင်လန်နိုင်ငံနဲ့အတူနေတိုးအဖွဲ့ဝင်လျှောက်လာတဲ့ချိန်နဲ့တင်ခဲ့တဲ့ဆွီဒင်နိုင်ငံကတော့တူရကီကအတိမပြုသေးပါဘူး။အချမ်းဖက်အဖွဲ့အစည်းတွေအဖြစ်တူရကီဆိုရကသတ်မှတ်ထားတဲ့အဖွဲ့တွေကိုဆွီဒင်နိုင်ငံကပြော့ပြော့ပြောင်းပြောင်းဆက်ဆံလုပ်နေလို့တူရကီဘက်ကဆွဆွဲပြီးနှစ်နိုင်ငံဆက်ဆံရေးတင်းမာနေတာကြောင့်ဒါကိုအရင်ညှိနှိုင်းဖြေရှင်းနေရတာပါ။အလားတူဟန်ဂရီလွှတ်တော်မှလည်းဆွီဒင်ကိုနေတိုးအဖွဲ့ဝင်အဖြစ်လက်ခံဖို့မဲခွဲမဆုံးဖြတ်ရသေးပါဘူးရှင်။
စင်ကာပူမလေးရှားစတဲ့အာရှနိုင်ငံတွေပါဝင်တဲ့ကုန်သွယ်ရေးစာချုပ်အဖွဲ့ CPTPP ထဲမှာတော့ဗြိတိန်နိုင်ငံပါဝင်သွားပြီဖြစ်ပါတယ်။ EU ဥရောပသမဂ္ဂတဲကနေနှုတ်ထွက်ထားတဲ့ဗြိတိန်နိုင်ငံကနေအမေရိကန်ဥဆောင်တဲ့အဖွဲ့ဝင်နိုင်ငံ10နိုင်ငံကျော်ပါဝင်တဲ့ကုန်သွယ်ရေးမိတ်ဖက်အဖွဲ့တွေကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ CPTPP လို့အတိုကောက်ခေါ်တဲ့ပစိဖိတ်တလွာပြည်ပြေဆုံးတိုးတက်ရေးကုံသွယ်မှုသဘောတူညီချက်အဖွဲ့တွေကိုဝင်ဖို့သဘောတူညီချက်ရခဲ့ပါပြီလို့ဗြိတိန်နိုင်ငံဝန်ကြီးချုပ်ရရှိဆိုနက်ကဒီကနေ့အစောပိုင်းတုန်းကကြေညာခဲ့တာဖြစ်ပါတယ်။ G7 စီးပွားရေးအင်အားကြီး9နိုင်ငံတွေကအများစုနဲ့ Australia, New Zealand, Singapore, Malaysia, Vietnam, Brunei နိုင်ငံတွေပါဝင်တဲ့အဲ့ဒီအဖွဲ့တွေမှာဗြိတိန်နိုင်ငံပါဝင်လာပြီဖြစ်တဲ့အတွက်အခုဆိုရင်တော့အဖွဲ့ဝင် 12 နိုင်ငံဖြစ်သွားပါပြီ။21လကြာအကြိမ်နဲ့ညှိနှိုင်းဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့စီးပွားရေးအတွက်ဗပောင်းဆောင်ကနေအရေးပါတဲ့ကုန်သွယ်ရေးစာချုပ်အဖွဲ့ကြီးတွေကိုဒီလိုမျိုးဗြိတိန်နိုင်ငံဝင်ရောက်လာနိုင်တာကတော့ EU ကနေနှုတ်ထွက်သွားပေမဲ့ဗြိတိန်အနေနဲ့အခွင့်အလမ်းသစ်တွေကုန်သွယ်ရေးလွတ်လပ်မှုတွေကိုအမိအယစုပ်ကိုင်လိုက်နိုင်တဲ့တက်သေးဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံကထုတ်ပြန်ခဲ့ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505ညပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ဒီနှစ် 2023-24 ဘဏ္ဍာနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဆူဆူဝါဆုတ်ယုံနိုင်ွယ်ရှိပြီးဘဏ္ဍာနှစ်အစဖြစ်တဲ့ဧပြီလ1ရက်နေ့ကနေစက်တင်ဘာလအထိလာမယ့်6လအတွင်းပြည်တွင်းအသက်တင်ထုတ်ကုန်တန်ဖိုး GDP 300ခန့်နှုန်းလောက်ပဲတိုးနိုင်တယ်လို့ကမ္ဘာ့ဘဏ္ဍာကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာဆက်နာသိမ်းပြီးတော့နှစ်နှစ်ကြာလာတဲ့အထိပြည်တွင်းပြည်ပခန့်တွေဆက်လက်ဖြစ်ပေါ်နေစေမှုတိုင်းပြည်စီးပွားရေးဆုတ်ယုံနိုင်တဲ့အကြောင်းကိုဒီကနေ့မတ်လ31ရက်နေ့မှာထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာစီးပွားရေးသုံးသပ်ခန့်မှန်းချက်အစဉ်ကစားမှဖော်ပြထားတာပါအကြံဖတ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာလျှက်စင်ပြီးပြတ်တောက်မှုအခြေအနေပိုးပြီးတော့ဆိုးဝါးလာတာနဲ့အလုံးမဖြစ်တဲ့ policy တွေကနိုင်ငံရေးနဲ့လူမှုပြဿနာတွေရှိနေပြီးဖြစ်တဲ့တိုင်းပြည်စီးပွားရေးကိုပိုးပြီးတော့ဆိုးဝါးစေလိမ့်မယ်လို့ကမ္ဘာ့ဘဏ်အစဉ်ကစားကဖော်ပြပါတယ်လျှက်စင်ပြီးပြတ်တောက်တာတည်ယူပို့ဆောင်ရေးခက်ခဲတာစီးပွားရေးကုန်သွယ်ရေးနဲ့ဒီနိုင်ငံသားငွေလဲလှယ်မှုတွေအပေါ်မှာကန့်သက်ထိန်းချုပ်တာမတိကျမရေရာတဲ့ကန့်သက်ချက်တွေပြဋ္ဌာန်းချက်တွေကြောင့်စီးပွားရေးလုပ်ငန်းလုပ်ကိုင်တဲ့အခြေအနေတွေတိုးတက်ကောင်းမွန်လာမှာမဟုတ်ဘူးလို့လည်းအစင်ကန်စားကပြောပါတယ်။အရှေ့အာရှဒေသနိုင်ငံတွေမှာကက်ယောဂါလို့စီးပွားရေးပြန်လဲဥမော်လာတာတွေရှိနေပေမဲ့လို့မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာ2019ခုနှစ်ကာလကထက်ပိုပြီးတော့လျော့နေလိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းချပါတယ်။2021ခုနှစ်မှာမြန်မာနိုင်ငံရဲ့ GDP ဟာ18ရာခိုင်နှုန်းရောကျသွားခဲ့ပြီး2022မှာတော့3ရာခိုင်နှုန်းတိုးတက်မှုရှိခဲ့တယ်လို့ဆိုပါရယ်။စားသောက်ကုန်နဲ့လောင်စာဆီဈေးတွေအဆမတန်မြင့်တက်နေတဲ့အချိန်ထဲမှာဒေါ်လာနဲ့လဲလှယ်ရတဲ့မြန်မာကျပ်ငွေတန်ဖိုး31ရာခိုင်နှုန်းကျသွားတဲ့အတွက်မိသားစုတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့လည်းကမ္ဘာ့ဘဏ်အစည်းအဝေးကစားမှဖော်ပြထားပါရယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုနေရပ်ပြန်ပို့မယ်ဆိုရင်သူတို့လုံခြုံရေးအတွက်အနေရရှိတဲ့အတွက်ဒုက္ခသည်ပြန်ပို့ရေးအစပြုအစီအစဉ်ကိုရပ်ဆိုင်ဖို့လူခွေစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ တိမ့်ချီတဲ့ဒုက္ခသည်တွေကဟိန္ဒူတွေပါဝင်ရိုဟင်ဂျာတထောင်ကိုနေရပြန်လက်ခံဖို့မြန်မာစစ်ကောင်စီကစီစဉ်နေတာဖြစ်ပါတယ်။နှစ်နိုင်ငံသဘောတူညီချက်အရာပထမအတုပ်ဖြစ်နဲ့ပြန်ပြီးတော့လက်ခံမဲ့လူစည်းရင်းကိုစီစဉ်နေပါတယ်။ကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုအရာအဖွဲ့ဝင်18ယောက်ပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဒီလမတ်လတတိယပတ်ထဲမှာပဲရိုဟင်ဂျာဒုက္ခသည်စခန်းလေးစီကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအတင်းကျပ်တွေ့ဆုံခိုင်းတာချင်းချောက်တာလိန်ညာလှည့်ပြားတာတွေရှိခဲ့တယ်ဆိုတာကိုရိုဟင်ဂျာဒုက္ခသည်တွေကပြန်ပြောတယ်လို့ HRW လူခွေအဖွဲ့ကပြောပါတယ်။မြန်မာစစ်တပ်ဟာတနိုင်ငံလုံးနေရာအနှံ့လူတွေအစုလိုက်တပ်ဖြတ်တာတွေကျူးလွန်နေတဲ့အချိန်နောက်ရခိုင်ပြည်နယ်ထဲမှာလည်းလူမျိုးရေးခွဲခြားမှုတွေဆက်ပြီးတော့ရှိနေတဲ့အချိန်ဒုက္ခသည်တွေရဲ့သဘောဆန္ဒအရာဂုံတိုက်ခါရှိရှိနေရပြန်ရေးအစီအစဉ်တွေအကောင့်ထဲပေါ်ဖို့မဖြစ်နိုင်တဲ့အကြောင်း HRW လူခွေအဖွဲ့ရဲ့တောင်အာရှရေးရာဒါရိုက်တာကပြောဆိုပါတယ်ရှင်။
မလေးရှားနိုင်ငံဘန်နာငွေနဲ့ထူထောင်ခဲ့တဲ့ 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးရဲ့ဒေါ်လာဘီလီယံနဲ့ချီအလွဲသုံးစားမှုနဲ့ထောင်လန်ချမှတ်ခံထားတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ရဲ့နောက်ဆုံးယူကံကိုမလေးရှားရဲ့အမြင့်ဆုံးဖက်ဒရယ်တရားရုံးကဒီကနေ့မတ်လ31ရက်နေ့ကပယ်ချလိုက်ပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဟောင်းအနေနဲ့ဥပဒေကြောင်းကနေယူကံဝင်နိုင်တဲ့နည်းလမ်းမရှိတော့ဘဲဘရင်လွန်ငင်ချမ်းသာ권ကိုသာမျှော်လင့်နိုင်ပါတယ်။သူဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ပထမနှစ်ဒီ2009ခုနှစ်အတွင်းမှာသူပူးတွဲတည်ထောင်ခဲ့တဲ့ 1MDB ဘဏ်ကနေဒေါ်လာ 4.5 ဘီလီယံလောက်ခိုးယူခံခဲ့ရတယ်လို့အမေရိကန်နဲ့မလေးရှားစုံစမ်းစစ်ဆေးမှုတွေကပြောပါတယ်။ခိုးယူထားတဲ့အထက်က1ဘီလီယံကျော်ကတော့ Razet နဲ့ဆက်ဆက်တဲ့အကောင့်တွေထဲရောက်သွားတာတွေ့ရှိရတယ်လို့ပြောပါတယ်။ယုံကြည်မှုကိုအလွဲသုံးစားလုပ်မှုအနာလွဲသုံးစားမှု 1MDB ရဲ့လုပ်ငန်းတစ်ခုဖြစ်တဲ့ SRC International ကနေတရားမဝင်ရရှိတဲ့ဒေါ်လာ10တန်းကိုငွေမဲခွာချမှုတွေနဲ့အပြစ်ရှိတယ်လို့တရားရုံးချုပ်က2020ခုနှစ်မှာဆုံးဖြတ်ခဲ့ပြီးတော့ထောင်နဲ့12နှစ်ချမှတ်ထားတာပါရှင်
။အိန္ဒိယနိုင်ငံအလယ်ပိုင်းမက်ဒရာပရာဒစ်ပြည်နယ်အင်ဒေါ့မြို့မှာဟိန္ဒူဘုန်းကြီးကျောင်းတစ်ခုမှာဘာသာရေးဆူတောင်းပွဲတွေလုပ်နေတဲ့အချိန်မှာလူလေးချင်းကိုမခံနိုင်မဲနဲ့ကြမ်းပြိုကျပြီးတော့အောက်မှာရှိတဲ့ရေတွင်းထဲကိုပြုတ်ကျကုန်လို့35ဦးထပ်မင်းနဲ့တေဆုံးခဲ့ပါတယ်။ကြာသပတေးနေ့ညကရာမနတ်ဖျားကိုဆူတောင်းပွဲလာကြတဲ့လူအုပ်ကြီးရဲ့ဌာန်ကိုကွန်ကရစ်ကြမ်းကနေမခံနိုင်မဲနဲ့ပြိုကျတာကြောင့်ရေတွင်းထဲကိုပြုတ်ကျကုန်တာဖြစ်တယ်လို့ဒီပြည်နယ်ဝန်ကြီးချုပ်ရှစ်ဘရာစင်းဂျိုဟန်ကပြောပါတယ်။ဒီဖြစ်ရပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုသူအမိန့်ပေးထားတယ်ဘသူမှတာဝန်ရှိတယ်ဆိုတာကိုရှာဖွေနိုင်မှုအစစ်မြစ်စုံစမ်းစစ်ဆေးမှုတွေလုပ်သွားမှာပါဒီရဲကလည်းဒီအမှုကိုတင်ထားပြီးတော့စုံစမ်းစစ်ဆေးမှုတွေကိုအခြေခံပြီးတော့တာဝန်ရှိတဲ့သူတွေကိုအရေးယူသွားမှာဖြစ်ပြီးတော့အခုချိန်မှာတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုဦးစားပေးပြီးတော့ပျောက်ဆုံးနေသူတဦးကိုရှာနေပြီးဆေးရုံမှာလည်းဒဏ်ရာရသူတွေကကုသမှုခံယူနေတယ်ဆိုပြီးပြောဆိုသွားတာဖြစ်ပါတယ်ရှင်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။အခုအရင်ဆုံးတော့ကချင်ပြည်နယ်ရွှေကူဘက်မှာ KIA ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုပြောပြပေးကြပါရစေ။ကချင်ပြည်နယ်ရွှေကူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေတာကတပတ်ကျော်ကြာနေပါပြီ။လေးချောင်းကတွေပါတိုက်ခိုက်နေတာကြောင့်ကျေးရွာတချို့ကနေနေမီးလောင်ခဲ့သလိုထောင်နဲ့ချီတဲ့ရွာသားတွေဟာလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်ရှင်။
ကချင်ပြည်နယ်ရွှေကူမြို့နယ်အတွင်းမှာဒီလမတ်လ23ရက်နေ့လောက်ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါမတ်လ30ရက်မနေ့ညပိုင်းကတော့ရွှေကူမြို့ရဲစခန်းကိုလာရောက်တိုက်ခိုက်ခဲ့တာတွေရှိသလိုနေကင်းပိုင်းမှာလည်းရွှေကူမြို့နယ်စေမိုင်ကန်အကွာမှာလေကြောင်းတိုက်ခိုက်တာတွေရှိကြောင်းဒေသခံတဦးက VOA ကိုပြောပါတယ်မနေ့
ကညပဲဒီရဲစခန်းကိုလာပြီးတော့လာဖြစ်တာတော့ဒီစစ်နိုင်ရဲ့တဲ့ကဒါ9နိုင်9မိနစ်လောက်မှညတ်တော့လူတွေဒီကတည်းကတော့ဘာမှမကြားပါဘူး။ဉာဏ်စံပြတဲ့ဟာကတော့အင်ဂျင်ကြီးဖြူလာတယ်၊ခမူးတောက်လာတယ်၊ခင်းကြောင်နဲ့ကြားလာတယ်စသဖြင့်ပေါ့။ဒီအမီးတွေကတော့ဒီတော့မိသားလေးတွေရှိသွားတာပေါ့။အမီးကလည်းပဲဒီမှာရှိတဲ့လာရတော့ဒီကိုချာသွားတော့ဒီကဒီဘုန်းကြီးမှန်နေတယ်မိကြီးလာတော့လည်းအင်ဂျင်ကလည်းလာနေတော့ဒီကနေကြတော့ပြည်ညာပြီးအပြစ်ကြတော့မပြီးသေးဘူး။ဆိုပြီးစီလာတိုက်နေနေဝင်ပေါ့။မအေးရေးစီရေးရတဲ့ကမ
ရွှေကူမြို့နယ်အတွင်းစစ်ကောင်စီတပ်စစ်ကြောင်းတွေဝင်ရောက်လာပြီးနောက်မန်ဝင်းကျေးရွာအနီးကကျေးရွာတွေကထောင်ထဲချတဲ့ပြည်သူတွေဟာရှမ်းပြည်နယ်ဘက်နဲ့ရွှေကူမြို့ဘော်ကိုတိမ်းရှောင်ခဲ့ကြောင်းဆက်ပြောပါတယ်
ဒီလိုအရင်ကနေဒီကြောင်းစတင်ပြီးတော့ပြည်သူတွေခကြောင်းသူတွေကတည်တည်ပြီးတော့ပြီးကြတာတော့ခင်ဗျာဒီဘက်ကမလာနိုင်တဲ့ဟာဆိုတော့အဲ့ရှမ်းမဲ့ကြရွာတွေရောက်လာတော့အဲ့မှာဒီလိုအကောင့်ချပြီးတော့လာရှိကလေးကျွန်တော်မျိုးတွေလည်းလူထောင်ကြည့်ပြီးရောက်ခဲ့တော့တကယ်ရောညာရှင်သူမျိုးတွေဒီလိုပုံကြီးကောင်းနေတော့ခင်ဗျာ
မလ29ရက်နေ့ကတော့ရွှေကူမြို့ပေါ်ကိုရောက်လာတဲ့စစ်ရှောင်တွေကအာဏာပိုင်တွေကနေရပ်ပြန်ခိုင်းတာတွေရှိကြောင်းနဲ့တိမ်းရှောင်နေကြတဲ့ကျေးရွာတွေရဲ့အခြေအနေကိုတခြားဒေသခံတအူးကအခုလိုပြောပါတယ်
။အခုလိုမရှိတော့ဘူးသူကတိမ်းကြောင်းပါလေ။ပြန်ခိုင်းတယ်ပြန်ခိုင်းတယ်တိမ်းကြောင်းကဘူးဘူးဘူးဘူးလို့ပြောတာပါပဲ။ဒါပေမဲ့ဒီမှာပြောရလို့အခုဒီကိစ္စတော့တော်တော်လေးပြီးပြီပါပေါ့လေ။ဒီလိုပဲဒီဆောင်ရောက်ဖို့ဒီကိစ္စတော့များပါလား။ဒီမှာဝန်ကြီးကဒီလိုလုံးတော့ရလို့ပြောပြရမှာပေါ့နော်။နောက်ဒီကလည်းဒီရှိကြတယ်လို့ပြောနောက်ပြီးဒီတော့အင်းပြန်လာကြတော့ဒီနောက်ဒီမလာတော့ဘူးလို့အင်းပြန်လာပြီးတော့လိုက်ပြီးတော့ပြန်နေတယ်ဒီဒီတော့ဒီကနေတော့ရမှာပြန်ရတယ်ဒီရောဘာဖြစ်လို့ဒီ
တချို့ရွာသားတွေကတော့ရွှေကူမြို့ပေါ်ကဆွေမျိုးနီးစပ်နဲ့ရင်းနှီးတဲ့နေအိမ်တွေမှာကိုလုံးနေတာလည်းရှိပါတယ်အဲ့ဒီလိုတိန့်ရှောင်နေကြတဲ့ရွာတွေထဲမှာစီသာစီမော်မန်ခါမန်နာငှက်တရာတုံးကောက်စတဲ့ရွာတွေပါဝင်ကြသလိုရွှေကူမြို့တဖက်ကန်းကစင်တက်ရေလဲပေါကုံသဘောအင်းစားတဲ့ကြီးပါတွေလဲပါဝင်ကြောင်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားမတ်လ23ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်မှာစစ်ကောင်စီတပ်ကဒေသခံပြည်သူတချို့ကိုဖမ်းဆီးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမဲ့ဘယ်နှဦးဖမ်းဆီးထားတယ်ဆိုတာကိုတော့အတိမပြုနိုင်သေးပါဘူးမတ်လ25ရက်နေ့ကလည်းစီတောင်မန်ဝင်းနဲ့စီမူလေးကျေးရွာတွေကိုလေရင်နဲ့ဘုံကျဲခဲ့တာကြောင့်နေအိမ်တချို့ပျက်စီးခဲ့တယ်လို့ကျွဲနွားတလေးဆန်တွေသေဆုံးတာရှိခဲ့ကြောင်းကချင်ပြည်နယ်အခြေစိုက်သတင်းမီဒီယာတွေမှဖော်ပြခဲ့ပါတယ်ခင်ဗျာ
ဒါကတော့ရွှေပြည်ကချင်ပြည်နယ်ရွှေကူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်တပ်ကလေကြောင်းကနေပါတိုက်ခိုက်နေတဲ့အခြေအနေကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းရေဦးမြို့နယ်ထဲမှာစစ်တပ်ကနေမြေရှင်းလင်းနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါရစေ။သခိုင်းတိုင်းရေဦးမြို့နယ်ထဲမှာရှိတဲ့ကြာပန်းညိုကျေးရွာကိုစစ်တပ်ကနေဝင်ရောက်ပြီးတော့နေမြေရှင်းလင်းတဲ့အချိန်မှာတော့ဒေသခံပြည်သူ2ဦးကြီးစံထိမှန်ပြီးဒဏ်ရာရခဲ့ပါတယ်။သူတို့ဟာစိုးရင်ရတဲ့အနေအထားမှာရှိတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။နောက်သခိုင်းတိုင်းထဲကမြောင်မြို့နယ်ထဲမှာလည်းစစ်တပ်ကနေမြေရှင်းလင်းနေတာကြောင့်ဒေသခံတွေမှာစားဝတ်နေရေးအခက်အခဲတွေဖြစ်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းရေဦးမြို့တိုင်းရင်ဆေးရုံမှာတပ်ဆွဲထားတဲ့စစ်တပ်ဟာမတ်လ31ရက်ဒီကနေ့မနက်10နာရီမှာမြို့နယ်၄မိုင်နီးပါးကွာဝေးတဲ့ကြာပန်းညိုကျေးရွာကိုတနက်တေပစ်ဖောက်ဝင်ရောက်လာပြီးနယ်မြေရှင်းလင်းရေးတွေလုပ်တာပါစစ်တပ်စစ်ကြောင်းသွားရလမ်းမှာရှိနေတာကြောင့်နယ်မြေရှင်းလင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ရွာထဲဝင်ရောက်ပစ်ခတ်မှုတွေကြောင့်ကြာပန်းညိုကျေးရွာကဒေသခံ2ဦးကြီးစံထိမှန်ဒဏ်ရာရခဲ့ပြီးစိုးရင်ရတဲ့အနေအထားရှိနေပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲပစ်တာလို့ဗေဒာကြီးကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ရုံမျိုးနဲ့တိုင်းဆေးရုံနဲ့မှာတက်ဆွဲထားတဲ့စကားစပြန်ပတ်အင်အားတရာကန်းကဟိုရုံမျိုးရွှေပြည်သာအထက်ကနေနေပြီးတော့ဟောတော့ကြာပန်းညူရွာထဲကိုပြေဝင်ဝင်နေရ။ဂျီတူတွေတက်လို့ပြေးရတယ်ပေါ့ဗျာ။ကျွန်တော်တို့ဂျီတူ၂ယောက်ပေါ့ဗျာ။တနက်ထီမှန်ရတော့ရုံမျိုးနဲ့ကြာပန်းညူအကြီးရွာဂျီတူ၂ယောက်ပေါ့။အတန်းအနေနဲ့စိုးရင်ရတယ်ဗျာ။မန္တလေးကိုသူတို့ခေါ်သွားပြီလေ။ဒါနဲ့ပြန်ရဖို့လွယ်ရောမလွယ်ဘူးလို့ပြောတယ်။ကြာပန်းညူရွာနေနေပြီးတော့ဟောတော့မှကျွန်တော်တို့ဒီကြောင်ချက်မူကြောင်ကိုဖျက်မူကြောင်ပြတ်ပြီးတော့ဟောတော့မှာရာတော့နောက်ကျွန်းတဲ့ဒီအောင်သူစစ်ကြောင်းထိုးတယ်ပေါ့ကိုဘကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ကဗတ်တန်မဖြစ်တယ်ပြီတော့
စကိုင်းတိုင်းထဲမှာပဲရှိတဲ့မြောင်မြို့နယ်မှာဆိုရင်လဲစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ကြေးရွာအများပြားကဒေသခံတွေတိမ်းရှောင်နေရပါတယ်အခုလိုတိမ်းရှောင်နေရတဲ့အတွက်ဒေသခံတွေစားဝတ်နေရေးအခက်အခဲဖြစ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတူကအခုလိုပြောပါတယ်
အလုံးမောင်းဆိုလို့ရှိရင်အဲ့အလုံးမောင်းအကုန်လုံးစုစုပေါင်းတို့ရွာပဲရောက်တာကတော့အကုန်လုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တော့9,000 6,000 လောက်တော့ရောက်မယ်အဲ့ဒါကကျတော့တချို့ကလည်းနေရာဒေသမှာအိတ်စရာကြီးစရာလေးတွေအစင်မပြေတဲ့ခါကျတော့တခြားရွာတွေကိုလည်းသွားပြီးတော့ရွှေ့သိမ်းပြီးတော့လွတ်တဲ့နေရာတွေအဲ့ဒါကကျတော့9,000 6,000တော့ရှိမယ်ပြဟုတ်လားကျွန်တော်တို့မှာကကျတော့အခုစီပင်းရှောင်နေတဲ့အချိန်ကဆိုတော့ကျတော့ဒီမှာဈာကလာလည်းဖြစ်နေတယ်ဆက်ကလေးလည်းအများကြီးကျုံလာတဲ့ခါကျတော့ဟိုလုပ်ငန်းတွေကလည်းမလုပ်ရတဲ့ခါကျတော့စာဝတ်နေရတဲ့ခက်ခဲတွေဖြစ်တယ်။စာဝတ်နေခက်ခဲဖြစ်တဲ့ခါကျတော့ကျွန်တော်တို့မှရွာထဲမှာလူခံတဲ့ခါကျတော့လည်းအဆင်မပြေဘူးပေါ့။အဲလိုမျိုးတွေဖြစ်တဲ့ကျတော့ကျွန်တော်တို့မှကတော်တော်လေးတွေကိုခက်ခဲနေရှင်တယ်။ဒီဘလူးစစ်ကြောင်းလာတဲ့အချိန်ကနေစပြီးတော့ကျွန်တော်တို့ခက်ခဲများစွာဟိုကြုံတွေ့နေရတယ်ဗျာ။စာဝတ်နေလည်းအဆင်မပြေဘူးလှုပ်လဲကောင်းကောင်းလှုပ်တော့တော်တော်လေးတော်တော်လေးလည်းခက်ခဲဖြစ်တယ်ဟုတ်
။မြောင်မြို့နယ်ထဲမှာနယ်မြေရှင်းလင်းနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးအခြေအနေတင်းမာနေပါတယ်။ မနေ့မတ်လ3ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးကာကွယ်ရေးအဖွဲ့တွေဘက်ကတပ်ရင်း1ကဒုတပ်ရင်းမှုအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးနဲ့ပြည်သူ2ဦးကိုစစ်တပ်ဘက်ကတပ်ဖြတ်သွားခဲ့တယ်လို့ကာကွယ်ရေးတပ်တွေဘက်ကပြောပါတယ်တေဆုံးသွားတဲ့ဒုတပ်ရင်းမှုရဲ့ရုပ်အလောင်းကခေါင်းကိုစစ်တပ်ဘက်ကဖျက်ယူသွားပုံရတာကြောင့်ခန္ဓာကိုယ်သာကျန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒေသခံတွေရဲ့အပြောအရစစ်တပ်ရဲ့ဘလူးစစ်ကြောင်းဖြစ်တယ်လို့သိရပါတယ်ဘလူးစစ်ကြောင်းဟာသခိုင်းမျိုးတာတိုင်ကျေးရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေအပြင်သခိုင်းမြင်းမူမြောင်းရေစကြိုစတဲ့မြို့နယ်တွေကနယ်နိမိတ်ထိစပ်နေတဲ့နေရာတွေမှာနယ်မြေရှင်းလင်းရေးတွေလုပ်နေတာလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကျေးဦးမြို့နယ်ထဲမှာစစ်တပ်ကနယ်မြေရှင်းလင်းနေတဲ့အချိန်မှာအရက်သားပြည်သူတွေထိခိုက်ဒဏ်ရာရတဲ့အခြေအနေကိုကိုငိမ့်ညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်နီဒေသဖြစ်တဲ့ကယားပြည်နယ်ဒမောဆိုးမှာအထက်တန်းကျောင်းတစ်ကျောင်းလေးကျောင်းကနေပြီးတော့တိုက်ခိုက်ခံရတဲ့အခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်။စစ်ရေးပဋိပက္ခတွေဖြစ်နေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်ဒမောဆိုးမြို့နယ်အရှိချမ်းအထက်တန်းကျောင်းတစ်ခုမှာမနေ့တုန်းကလေးကျောင်းနဲ့တိုက်ခိုက်ခံရလို့အရက်သားပြည်သူတဦးသေဆုံးပြီးတော့၃ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ရှောင်းပြည်သူတဦးက VOA ကိုပြောပါတယ်။ကြာသပတေးနေ့ကနေဒီကနေ့မနက်ပိုင်းအထိစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြည်သူတွေရှိနေတဲ့နေရာကိုတောက်လျှောက်ပစ်ခတ်နေတယ်လို့ပြောပါတယ်။စစ်တပ်ကနေပစ်ခတ်နေတဲ့နေရာတွေဟာတကယ်တော့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေမဟုတ်ဘူးလို့အရက်သားတွေကပြောကြတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
။ဒီမောက်ဆုံမျိုးနဲ့အရှိတ်ဘက်ချမ်းထိပိုကလိုကျေးရွာအုပ်စုမှာမလ30ရက်မနေ့ကလေကြောင်းနဲ့တိုက်ခိုက်ခံရလို့အရက်သားပြည်သူတဦးသေဆုံးပြီးသုံးဦးထဲမှာလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီမော့ဆိုမြို့နယ်အရှိတ်ဘက်ချမ်းကနေဘေးလွတ်ရာမှာတိမ်းရှောင်နေတဲ့စစ်ဆောင်အမျိုးသမီးတဦးက VOA ကိုပြောပါတယ
်။ကျွန်တော်တို့ဟိုအမေရဲ့ခြံထဲမှာပေါ့နော်သုံးလုံးတော့ကြာသေးတယ်မနေ့ကအဲ့လီသာတိုက်ခိုက်တဲ့နေရာလေဟိုကျွန်တော်အမေမိအထက်ကကြောင်းပါလေပြစီနေတော့ဟိုကြောက်ခမ်းနေပါလေမှန်စားနေလဲပွဲတဲ့ဟာလေအများကြီးပဲထိခိုက်လာတော့အများကြီးပါပဲဒါပေမဲ့အကုန်လုံးတော့ရှိတော့မမြင်ဘူးမတော့ရှိလည်းမရှိလည်းဆိုတော့လေတေဝရာတော့ဟိုကျမတို့ကြားလာတော့တယောက်တေဝရယ်သုံးယောက်တော့ဒဏ်ရာရရှိရဲ့အဲ့လိုမျိုးပေါ့
အခုလိုလေချောင်းကပြစ်ခတ်ခံရတဲ့နေရာတွေဟာရွာကန်အနေချင်းနဲ့စစ်ဆောင်တချို့နေထိုင်တဲ့နေရာတွေဖြစ်ပါတယ်အခုလိုတိုက်ခတ်ခံရတာကြောင့်တချို့ရွာသားတွေဟာဘေးလွတ်ရာကိုထပ်မံပြောင်းရွှေ့တိမ်းရှောင်နေကြရသလိုတချို့ကငွေကြေးအခက်အခဲလမ်းကြောင်းအခက်အခဲတွေကြောင့်ရွာမှာကြံနေရသူတချို့လည်းရှိနေသေးတယ်လို့ဆိုပါတယ်စစ်ကောင်စီတပ်တွေအနေနဲ့တိုက်ပွဲအတွင်းမှာသူတို့ကြရှုံးလာရင်မဆိုင်တဲ့နေရာတွေကိုလက်နက်ကြီးပစ်ခတ်တာတွေလေကြောင်းတိုက်ခိုက်မှုတွေလုပ်လို့ရှိတယ်လို့ဆိုပါတယ
်တိုက်ပွဲအဲ့ဘက်ခြံမရှိဘူးသူတို့ကလက်နက်ကြီးဆိုရင်လည်းတနည်းကုန်မင်းရဖြစ်တယ်နောက်ပြီးတော့လေကြောင်းနဲ့လည်းလာတယ်တိုက်ပွဲတွေပါလေမရှိဘူးသူတို့ကတခြားနေရာမှာတိုက်ပွဲဖြစ်နေသူတို့ဟိုဘက်ကမနိုင်ဒီဘက်ကမင်းလာပဲလေအထက်အမင်းလည်းအဲ့လိုသူတို့ကဖြစ်တယ
်မနေ့ကသူတို့ကြွေရဘက်မှာတိုက်ပွဲမရှိပဲတက်ခတ်ခံရတာလို့နောက်ထပ်ဒေသခံတဦးကလည်းပြောပါတယ်လက်နေကြီးပြစ်ခတ်မှုတွေကလည်းဒီနေ့မနေ့ပိုင်းအထိပြစ်ခတ်နေသေးပဲလို့ဆိုပါတယ
်တိုက်ပွဲဖြစ်ရတော့အများကြီးဖြစ်မှာမထင်ဘူးကမှတနင်္လာနေ့ဘက်မှာတော့ဖြစ်မှာတော့ဖြစ်တယ်ဒါပေမဲ့ကျမတို့ရဘက်မှာတိုက်ပွဲတော့မရှိဘူးပေါ့ဒါပေမဲ့သူတို့လီနေတော့လာကျင်းနေတယ်အခုလည်းကြည့်နေအခုလည်းကြာနေလက်နေကြီးကြတော့ဒီမနေ့ပြန်လိုက်ကြတယ်၊ကိုနိုင်ကြတယ်၊ရှင်းနိုင်ခွဲကိုနိုင်ကြတယ်လည်းမသိဘူးခုချစ်စစ်တပ်တွေဘက်ကလက်နက်ကြီးပြည့်တာကြတော့ခုချစ်တော့မရသေးဘူးပေါ့
မနေ့ကတိုက်ပွဲနဲ့ပတ်သက်လို့နှစ်ဖက်အဖွဲ့အစည်းတွေဘက်ကဒီနေ့နေကင်းပိုင်းအထိသစုံတရားထုတ်ပြန်တာမရှိသလို VOA ကလည်းဆက်သွယ်လို့မရပါဘူးစစ်ကောင်စီအနေနဲ့လူသားချင်းစာနာမှုမရှိဘဲလက်နက်မရှိတဲ့အပြစ်မဲ့အရသာပြည်သူတွေအပေါ်ပြစ်ခတ်တိုက်ခတ်နေတာလို့ဒီမော့ဆိုမျိုးနဲ့အရှိတ်ချမ်းကနေတင်းရှောင်လာတဲ့စစ်ဆောင်မျိုးသမီးကအခုလိုဆက်ပြောပါတယ်
ခုကြည့်တဲ့စီစီလေးအနေနဲ့မရှိတဲ့စီစီလေးလည်းအလိုမျိုးသူတို့စီမှာတိုက်ခွေနဲ့အစီအနာရှိတဲ့ရဲဘော်တွေမဟုတ်ဘဲနဲ့သူတို့ကအဲ့လည်းလည်းမရှိတဲ့စီစီလေးကလေးတွေလူကြီးတွေလည်းသူတို့တတ်ခိုင်းနေတော့အဲ့ဒါသူတို့မှာဒီနေ့လေးမှသာဆန်နေစိတ်ကမရှိဘူးပေါ့နော်ဒီလိုမျိုးလက်နဲ့မရှိတဲ့စီစီကိုပြစ်ခတ်တိုက်ခိုက်ဖို့ကြတော့လုံးဝမဖြစ်စေဘူးအဲ့လိုဒီမှာတော့ဖြစ်နေ
အခုမလာဇန်ကလေးကရှန်ကရနေစဒီမော့ဆိုမျိုးနဲ့ပင်လောင်းမြို့နယ်တွေဘက်မှာရက်ဆက်တိုက်ပွဲတွေပြင်းထန်နေတာအခုချိန်ထိဖြစ်ပါတယ်။တောင်းတဲ့ချီတဲ့ဒေသခံတွေလည်းအိုးအိမ်ပြစ်ဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ကြရပြီးတချို့ကျေးရွာတွေမှာလူတစ်ယောက်စနှစ်ယောက်စပဲကျန်ခဲ့တယ်လို့ရွာကန်တွေကပြောပါတယ်။စစ်ပြေးဒုက္ခတဲ့အတော်များများဟာအလုတ်ကိုင်မရှိဝင်ငွေမရှိကုန်စည်တုံးကလည်းအစမတန်မြင့်တက်နေတာကြောင့်စားရေးတောက်ရေးအခြေအနေတွေအတော်လေးခက်ခဲနေကြပါတယ်။ချို့သူတွေကအလူရှင်အဖွဲ့အစည်းတွေကိုပဲအားထားနေရပြီးအခုချိန်မှာအလူရှင်တွေမရှိသလောက်နှဲပါလာတာကြောင့်စားနပ်ရိက္ခာပုံမှုကြက်တဲလာနေကြပါတယ်ခင်ဗျာ
ဒါကတော့ကယားပြည်နယ်ကရင်နီဒေသဘက်ကစစ်ရေးအခြေအနေကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတတွေကိုအီရတ်မှာစစ်ပွဲဆင်နွှဲနိုင်မှုအတွက်အခွင့်အာဏာပေးထားတဲ့ဆယ်စုနှစ်ကြာရှိနေပြီဖြစ်တဲ့ဥပဒေကိုပယ်ဖျက်ဖို့အမေရိကန်အထက်လွှတ်တော်အနေနဲ့စပြီးတော့ကြိုးပမ်းနေပါပြီ။အမေရိကန်လွှတ်တော်အနေနဲ့သူ့ရဲ့အခွင့်အာဏာကိုပြန်ရယူပြီးတော့စစ်အင်အားကိုအလွဲသုံးစားလုပ်တာကိုရှောင်ရှားနိုင်မှုအတွက်ပါတီကြီးနှစ်ရဲ့စလုံးရဲ့သဘောတူတဲ့ကြိုးပမ်းမှုအဖြစ်နဲ့အထက်လွှတ်တော်အမတ်တွေကပြောဆိုကြပါတယ်။ VOA ရဲ့လွှတ်တော်သတင်းတောက်ကက်သရင်းဂျစ်ဆင်သတင်းပေးပို့ထားတာကိုကိုငင်းကျန်းကတင်ပြထားတာရှူစားနာစင်ပါရှင
်။သမရရဲ့စီရေးအသုံးပြုခွင့်အာဏာဟာအမေရိကန်လွှတ်တော်ကပေးတဲ့အရေးကြီးတဲ့ခွင့်ပြုချက်အာဏာတစ်ခုဖြစ်ပါတယ်။စီရင်အားအသုံးပြုခွင့် AUMF လို့ခေါ်တဲ့ဒီအာဏာကို1992ခုနှစ်ပင်လယ်ကွေ့စစ်ပွဲနဲ့2003ခုနှစ်အီရတ်ကိုကျူးကျော်ခဲ့တဲ့အမေရိကန်ရဲ့စစ်ပွဲအတွက်အမေရိကန်လွှတ်တော်ကခွင့်ပြုပေးခဲ့ပါတယ်။ဆယ်စုနှစ်များစွာကြာပြီးတဲ့နောက်အဲ့ဒီတဲကအခွင့်အာဏာတချို့ဟာအဆုံးသတ်တော်မှာပါ။စင်းနေလူများစုခေါင်းဆောင်ချက်ရှူမာက
Americans are tired of endless wars in the Middle East.
အရှေ့လေပိုင်းကမဆုံးနိုင်တဲ့စစ်ပွဲတွေကြောင့်အမေရိကန်တွေစိတ်ပျက်နေပါပြီ။အီရတ်စစ်ပွဲအစအဦးပိုင်းကိုတော့မမှတ်မိတဲ့အမေရိကန်တွေအများကြီးအရွယ်ရောက်လာကြပါပြီ။ဒီ AUMF စီရင်အားအသုံးပြုခွင့်တွေကိုဥပဒေစာအုပ်ထဲမှာဒီအတိုင်းပဲထားမယ်ဆိုရင်နောင်လာမယ့်အစိုးရတွေကတလွဲသုံးဖို့ဖြစ်လာမှာပါ။
AUMF စီရင်အားအသုံးပြုခွင့်ကြောင့်အမေရိကန်သမ္မတတွေဟာစစ်စင်ရေးတွေကိုလွတ်တော်အတည်ပြုချက်မပါဘဲလှုံ့ဆော်ခွင့်ရှိပါတယ်။ဒီ AUMF တွေကိုခင့်မမိတော့ဘူးလို့ပြောဆိုပြီးပယ်ဖျက်ဖို့လွတ်တော်အမတ်တွေကကြိုးပမ်းနေတာနှစ်ပေါင်းများစွာရှိနေပါပြီ။ဒီမိုကရက်စနေတာဒစ်ဒါဘင်က
No weapons of mass destruction were ever found in Iraq.
အီရတ်မှာလူအမျိုးများတည်စေနိုင်တဲ့လက်နက်တွေလည်းမတွေ့ခဲ့ပါဘူး။စစ်ရေးအသုံးပြုခွင့်ကိုပယ်ဖျက်တာကအမေရိကန်အနေနဲ့စစ်ပွဲတွေလုံးဝဆန့်ကျင်တဲ့နိုင်ငံဖြစ်သွားတာမျိုးမဟုတ်ပါဘူး။အမေရိကန်အနေနဲ့ဖွဲ့စည်းပုံနဲ့အညီအုပ်ချုပ်တဲ့နိုင်ငံဖြစ်သွားတယ်လို့ဆိုလိုတာပါ
။ဒါပေမဲ့လည်းအခုလိုပယ်ဖျက်လိုက်ရင်အမေရိကန်သမ္မတအနေနဲ့ချိန်ချောက်မှုတွေကိုလင်းလင်းမြန်မြန်တုံ့ပြန်နိုင်ဖို့ရွေးချယ်စရာနည်းသွားမယ်လို့ Republican အထက်လွှတ်တော်အမတ်တချို့ကဝေဖန်ပါတယ်။ Republican Senator Lindsey Graham က
Americans are serving in Iraq.
အမေရိကန်ကအီရတ်မှာတာဝန်ထမ်းဆောင်နေစေပါ။ UN ခိုင်းတာလုပ်နေတဲ့အီရတ်ကရှေ့ရပြည်သူစစ်တွေရန်ကနေဒီစစ်သားတွေကိုကောက်ွယ်ဖို့လိုအပ်တဲ့စစ်ရင်အား300000တော့ကျွန်တော်တို့ကတိကျပြင်ဆင်ထားမယ်တာဝန်ရှိပါတယ်
။အမေရိကန်ဖွဲ့စည်းပုံကစေဦးစည်းချုပ်တာဝန်ကိုပေးထားတဲ့အတွက်အမေရိကန်သမ္မတတွေဟာလွတ်တော်ရဲ့ခွင့်ပြုချက်မရဘဲစစ်ရင်အား300000ကြာပြီဖြစ်တယ်လို့လွတ်တော်ကလည်းတုံ့ပြန်ငြင်းဆန်ခဲ့တာမျိုးရှားပါတယ်။အခုဆွေးနွေးနေတဲ့ AUMF ကိုပယ်ဖျက်မဲ့ဥပဒေမှာလဲအာဏာအလွှဲသုံးစားလုပ်တာကိုကာကွယ်ဖို့နဲ့အမေရိကန်တပ်တွေပြည်ပမှာချင်းချောက်ခံနေရရင်သမရအနေနဲ့ချက်ချင်းတုံ့ပြန်နိုင်ဖို့ကိစ္စရပ်တွေကိုပါထည့်သွင်းထားပါတယ်။စစ်နိုင်နိုင်ငံသားဆက်ဆက်ရေးကော်မတီဥက္ကဋ္ဌဘော့မန်နန်ဒက်စ်က
I know well the threat that Iran poses to us.
အီရန်ကကျွန်တော်တို့မဟာမိတ်တွေကိုပေးမဲ့အန္တရာယ်ကိုကောင်းကောင်းကြီးသိပါတယ်။သူတို့ရည်ရွယ်ချက်ကိုမသိကျင်အောင်ဆောင်နေလို့မရပါဘူး။လိုအပ်ရင်တုံ့ပြန်ဖို့အတွက်နိုင်ငံရေးဆန္ဒရှိဖို့လည်းလိုအပ်ပါတယ်။ဒါပေမဲ့လည်းအမေရိကန်တွေရဲ့အကျိုးစီးပွားကိုအီရန်လက်ကနေကာကွယ်ဖို့အတွက်ဒီပယ်ဖျက်မှုကနေဘာတက်ရောက်မှုမှမရှိနိုင်ပါဘူး
။လာမယ့်အပတ်အတွင်းဥပဒေပြုအမတ်တွေဒီကိစ္စအပေါ်စကားဆစ်ထိုးကြမှာဖြစ်ပြီးအမေရိကန်မဲဆန္ဒရှင်တွေရဲ့အာရုံကိုရဖို့မျှော်လင့်နေပါတယ်။အမေရိကန်စစ်နေလွှတ်တော်ကိုဖျက်ဖို့အနေဆုံးလိုအပ်တဲ့မဲ60ကိုရဖို့လည်းမျှော်မှန်းထားပါတယ်။2001ခုနှစ်အာဖဂန်နစ္စတန်စစ်အင်အားအသုံးပြုခွင့်ကိုကဘာအနဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးမှာဆက်လက်အသုံးပြုဖို့စစ်နေအထက်လွှတ်တော်ကမဲအများစုနဲ့ခွင့်ပြုထားပါတယ်ဒီလိုခွင့်ပြုထားတာကိုပါတီနှစ်ရက်လုံးကထောက်ခံထားပေမဲ့ Republican Senator Rand Paul လူတွေကဝေဖန်ပါတယ
် Both parties have essentially argued
ပါတီနှစ်ရက်လုံးကလူတွေပြောထားတာက9/11စစ်အင်အားအသုံးပြုခွင့်ဟာနေရာကန့်သက်ချက်မရှိဘူးလို့ပြောထားတာပါ IRS စစ်ပွဲအင်အားအသုံးပြုခွင့်ကိုပယ်ဖျက်လိုက်တာကစစ်ပွဲတွေကိုပြီးဆုံးစေမှာမဟုတ်တယ်လို့အသက်တွေကိုကဲတင်နိုင်မှာမဟုတ်ပါဘူ
းအခုလိုပယ်ဖျက်မှုဟာ Republican တွေအများစုရှိတဲ့အောက်လွှတ်တော်ကိုလည်းဖျက်ဆီးရမှာဖြစ်ပြီးတော့ဒီနှစ်နောက်ပိုင်းမှာနှစ်စဉ်ကာကွယ်ရေးအသုံးစရိတ်ဘတ်ဂျက်ကိစ္စရဲ့အစိပ်ပိုင်းဖြစ်လဲဆွေးနွေးနိုင်ပါ रे ခင်ဗျာ
အမေရိကန်သမ္မတတွေအီရတ်စစ်ပွဲဆင်နွှဲနိုင်မဲ့အခွင့်အာဏာပေးထားတဲ့ဥပဒေပယ်ဖျက်ရေးအမေရိကန်ထက်လွတ်တော်ကြိုးပမ်းနေတဲ့အကြောင်းကိုကိုငိမ့်ညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA အမေရိကန်တန်ရဲ့တောက်ကြညာချမ်းထုတ်လင်းချက်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လင်းပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voarmis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2013ခုနှစ်မတ်လ31ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။သုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရဲ့ဆရာနာရှင်စန့်ကျင်ရေးလက်နက်ကိုင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာအရေးပါတဲ့ကဏ္ဍစုံမှာပါဝင်နေကြပြီးတော့လှုပ်ရှားမှုရဲ့တဝက်လောက်ကအမျိုးသမီးတွေဖြစ်ပါတယ်လို့ကိုယ်တိုင်ပါဝင်နေသူတွေနဲ့စီရေးလေလာသုံးသက်သူတွေကပြောပါတယ်ဘလို့ပုံစံနဲ့ပါဝင်နေကြတာပါလဲသူတို့ရဲ့ပါဝင်မှုကဘလောက်အထိအရေးကြီးပါသလဲဒေသခံပြည်သူကာကွယ်ရေးတပ် PDF အမျိုးသမီးရဲဘော်တုတ္တနဲ့ American စစ်မှုထမ်းဟောင်းလည်းဖြစ်စီရေးကျွမ်းကျင်သူပညာရှင်တဦးလည်းဖြစ်တဲ့ဒေါ်မီမီဝင်းပတ်တို့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးဆွေးနွေးတင်ပြထားတာရှူစားနာဆင်ပါရှင
် There's a path we must choose sometime Got to stand up
ငလာပါဒေါ်မီဒေါ်မီမီဝင်းပတ်ရောရေပေါ်တူတာရောပေါ့နော်နေအောင်စလုံးမင်္ဂလာပါဆိုဒီခဏိကလေကျွန်မအထူးကတော့ဒီမြန်မာနိုင်ငံမှာအခုဆိုရင်အာဏာသိမ်းထားတဲ့နှစ်နှစ်ကျော်ကာလအတွင်းမှာဒီအာဏာရှင်ကိုဆန့်ကျင်တဲ့လက်နက်ကိုင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေအများပြားပါဝင်နေတာရှိတယ်ဆိုတော့ဒီလိုလက်နက်ကိုင်တိုက်ပွဲဝင်နေတဲ့အမျိုးသမီးတွေရဲ့အခမ်းကဏ္ဍဘလောက်ရှိပါသလဲဘလို့ပုံစံနဲ့သူတို့အားဖြည့်ပါဝင်နေကြသလဲသူတို့ရင်ဆိုင်ရတဲ့စိန်ခေါ်မှုရှိတယ်ဆိုရင်လည်းဘလို့စိန်ခေါ်မှုတွေရှိတယ်ဘလို့ကြော်လွားတဲ့စသဖြင့်ပေါ့နော်ဒါကိုအဓိကဆွေးနွေးဖို့ဖြစ်ပါတယ်ဆိုတော့အခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ပ
ါဟုတ်ကဲ့ဆိုတော့ကျွန်မအရင်ဆုံးရဲဘော်ဒုတာကိုမေးချင်ပါတယ်အခုဒီရဲဘော်ဒုတာအပါဝင်ပေါ့နော်အမျိုးသမီးတွေအနေနဲ့ဒီလက်ရှိအာဏာရှင်ဆန့်ကျင်လက်နက်ကိုင်လှုပ်ရှားမှုတွေမှာဘလို့ပုံစံနဲ့ဘလို့အခမ်းကဏ္ဍတွေမှာအထူးကပါဝင်နေကြပါလေအမျိုးသမီးတွေဘလောက်များများပါဝင်နေတယ်ဆိုတော့အချင်းချုပ်လေးပေါ့အရင်ဆုံးနည်းနည်းပြောပြပေးပါလား
ဟုတ်ကဲ့အမျိုးသမီးတွေကတော့တက်နေသားလိုက်အဲရေအတွက်ကွာချမယ်လို့ထင်ပါတယ်ဒါမဲ့ပါဝင်တဲ့တက်တွေလည်းရှိတယ်လို့မပါတဲ့တက်တွေလည်းရှိနိုင်မယ်လို့ထင်တယ်သူတို့ပါနေတဲ့ပုံစံတော့လောလောဆယ်ကတော့ဒီအဲနောက်ပိုင်းကဟိုဆက်သွယ်ရေးနဲ့ထောက်ပို့လုပ်ငန်းတွေမှာပါကြတယ်နောက်တကတက်မှရှိတဲ့စီမံခန့်ခွဲရေးနဲ့အဲစည်ရင်းနဲ့ဆိုင်တဲ့ကိစ္စတွေမှာလည်းပါကြတယ်လို့ထင်ပါတယ်။ဟုတ်ကဲ့
။ဆိုဒီပါဝင်မှုအားကရောအားကောင်းတယ်လို့ပြောနိုင်သလားရှင
်။ပါနေတဲ့တယောက်တယောက်ချင်းစီရဲ့အားကတော့ကောင်းမယ်လို့ထင်ပါတယ်။ဒါမဲ့အရေးအတွက်အများကြီးဆိုတာတဲ့အီသွေးနဲ့ပို့ပြီးပါကြတယ်လို့ပဲကျွန်မကတော့သုံးသပ်ချင်ပါတယ်
။ဟုတ်ကဲ့ပါရှင်။ဆိုတော့ဒါလူတယောက်နဲ့တယောက်ကတော့သူလုံနိုင်တဲ့စွမ်းဆောင်မှုအပိုင်းဒီကျွမ်းကျင်မှုအပိုင်းကတော့မတူတာတွေရှိတာပေါ့နော်။ဆိုတော့အမျိုးသမီးနဲ့အမျိုးသားကြားမှာဆိုလို့ရှင်လည်းဒီလိုစွမ်းဆောင်ရေးမတူတာတွေရှိပါတယ်။ဆိုတော့အခုရေဘော်တူတာအနေနဲ့ရောကိုအတိကပါဝင်နေတဲ့အခမ်းကဏ္ဍမှာအားရချင်တယ်မှုရှိပါသလား
။ကျွန်မပါနေတဲ့အစိတ်ပိုင်းမှာတော့အားရချင်တယ်မှုရှိပါတယ
်။ဟုတ်ကဲ့ပါ။ဆိုတော့ဒေါ်မီမီဝင်းဘတ်ကိုတော့တက်မေးချင်ပါတယ်။ဆိုတော့ဒီလိုမျိုးစီရေးကဏ္ဍမှာအမျိုးသမီးတွေအနေနဲ့ဒီသူတို့ကျွမ်းကျင်မှုဘိုင်းပေါ့နော်စွမ်းဆောင်ရေးအားသာချက်တည်ဆူလို့ရှိရင်ဘလူရာတွေရှိနိုင်မလဲဒါဒေါ်မီဝင်းဘက်ကကိုယ်တိုင်ကတစ်ချိန်တုန်းကလည်းအမေရိကန်စစ်တပ်မှာစစ်မှုထမ်းခဲ့တဲ့သူတယောက်ဖြစ်တယ်လို့လက်ရှိမှာလည်းဒါစစ်မှုရေးရာကျွမ်းကျင်ပညာရှင်တယောက်ဆိုတဲ့အခါကျတော့ပေါ့ဒီအမျိုးသမီးတွေရဲ့စွမ်းဆောင်နိုင်အားနဲ့ပတ်သက်လို့ဘလူမြတ်သုံးသပ်ပြောနိုင်မလဲရှင
့်ဟုတ်ကဲ့အခုတော်လန်ရေးမှာပေါ့နော်ဒီတော်လန်ရေးဒီတစ်ခါတော်လန်ရေးမှာအမျိုးသမီးတွေအများကြီးပါတယ်ဒါပေမဲ့အခုနောက်ဆီယမ်မရဲဘော်တူတာပြောသွားသလိုပဲပေါ့နော်ရှေ့တန်းမှာကျတော့တိတ်ပြီးတော့မတွေ့ရဘူးဘာလို့လဲဆိုအဲ့ဒီဥစ္စာကဟိုအရင်တော့ကပေါ့နော်ရှေးယိုဆန်နေ
ဆင်လာပေါ့အရင်ကအဆင်လာရဆိုရင်အမျိုးသားတွေကပဲရှေ့တန်းမှာရှိခဲ့ကြသလိုဖြစ်တော့လေ
ဟုတ်တယ်ဟုတ်တယ်အဲ့ဒီရှေ့တန်းလို့ပြောလိုက်လို့ရှိရင်ဟိုသူတို့တွေကဒီဥစ္စာအမျိုးသမီးနဲ့မဆိုင်ဘူးလို့ပြောတဲ့ in the mindset ya shi ni ti da bo le da ba me di a long to lan ye so de u sa ga jama le myan pyo de ta nat kai no ma ta nat pit do ma to lan ye ma hop bu no a long ga to lan ye so ro ba pyan pi lo tong tat lite de kha ma jama lo twa twi ya 60 ya kai no a myo thami pye ni hop ke to lo myan myar lo shi da ma ma shi yin ma shi bu da ba me a nau ba ma a mya ywe DIP, DIP, defection, no? International pressure. Now, people support, support, no? So, any usari, lenema pare, ne lulu yare usari, right? So, a dema alo amutimide pare, dame lene kaine patebro shida majaro di, you know, old mindset, ibo, no?
ชินีติเดลุตุยาบาเดดิอกุตอมิมิวินเป็ดเปียวตัวเดอัจฉะติบ่เนาะฉิกันพี่รอบุดีๆอ่ะเยบ่ตุจะอเนเนยอดิละชิกู้เยกู้ไผ่ผัดตามุอย่าบ่ดิละชิดิละนักไก่หลุช่ามุมาอะมูตมิฤตะเกละตุ่ยจัจจะเนอโจชิชิป่าวินสอนแยนายเนอเนถามิวตุ่ยบาดล่ะอะห่าวเลเนเนล่ะเปียวๆไปบาล่ะเมียวตมิฤตะเกอโจชิชิเนละตุ่ยจัจจะป่านายได้ชิเดชิแดมมาไตปวยตะเกไลวินนี่เดมูตมิฤละชิเดไอ้โลเว ซีแรมมาตาวินมีอยู่เว้ยแม้แล้วนอกแต้มมาโลแอดตาริอกုံลงด้วยกูอลุ้งลงนี่แหละမျိုးသမီးရေရှိတယ်နောက်တရင်အချက်လက်စုဆောင်နေတဲ့မျိုးသမီးရေရှိတယ်နောက်တစ်ခုကတော့ဒီတက်တစ်ခုလုံးရဲ့အရေးအကြီးဆုံးစိတ်ပိုင်းလို့ခေါ်မယ်ဟိုထောက်ဖို့ကဏ္ဍပေါ့เนาะထောက်ဖို့ဆိုတာကဒီဖန်ရေးဇင်းကိစ္စကိုပြောတာမဟုတ်ဘူးတက်တစ်ခုလုံးရဲ့ဒီထောက်ပေါ့เนาะအဲ့ဒီထောက်ကဏ္ဍတွေမှာသူတို့တာဝန်ယ
the solution le a she then ti twa pi lo tot tot ni de niya ti bo no she then ne ti ko ya aw ta win yu pi lo ma lou saung pe ni le sit tat phwa win myu tami ri le shi ja de a lo myu tami ri ya tu kan na ne tu ga lo cha cha na na sa ni de cha swan saung yin mye mye ma ma ne lou lou ni le lu chama ga lo tin ma de
di myu tami ri ni ne sain kho wa de a khat khe ri yo ba ri mya shi nai ma le
အတီးကတော့ဒီအမျိုးသမီးဟိုတမ်းမအမျိုးသမီးတယောက်ရှင်တဲ့နဲ့ဘွာတွေကနေဒီလိုရဲဘော်တယောက်ဖြစ်နေပြစ်ချခံလိုက်ရတဲ့သဘောဖြစ်သွားတာပေါ့နော်အဲ့လိုရဲဘော်တယောက်ဖြစ်နေပြစ်ချခံလိုက်ရတဲ့အခါမှာပထမဦးဆုံးစတင်ကြုံတွေ့ရတာတော့နေရာထိုင်ခြင်းအခက်အခဲစတင်ကြုံတွေ့ရမယ်နောက်တစ်ခါကျတော့လူပြတကူကြီးတန်ရှင်းမှုနဲ့ကိစ္စနဲ့ပတ်သက်တဲ့အခက်အခဲတွေ
နဲနဲ့များတော့ကြုံတွေ့ကြတာပဲဒါပေမဲ့အပြန်အလှန်ကူညီဆောင်ရှောင်ရင်းနေပဲဒီလိုပဲဖြစ်ကျော်သွားကြတာပါပဲဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဒါဆော့ဆော့ကလည်းတော်မီမူပဲပြောတယ်အစဉ်ဆက်အားဖြစ်ဆိုလို့ရှိရင်အမျိုးသမီးတွေကတိုက်ခတ်ရေးကဏ္ဍမှာရှိတယ်မှာဥဆောင်နေနေရာမှာမရှိတတ်ကြဘူးနောက်ွယ်ကနေပံ့ပိုးမှုများတယ်ဒါပေမဲ့အခုရဲဘော်တူတာပြောတဲ့အတိုင်းဆိုလို့ရှိရင်တော
အခွင့်အရေး ဆို တာ ကို တောင်း ဆို စရာ တကယ် မလို ဘူး လေ ဟို ကို တိုင်း လောက် ပြ ရင် နဲ့ ပဲ ဒီ ဟို လို အပ် ချက် တစ်ခု ကို လောက် ဆောင် ရင် နဲ့ ပဲ ကို ကို တိုင်း ရဲ့ စွမ်း ရည် ကို ထုတ် တုံး ပြီး တော့ လို အပ် တဲ့ နေရာ မှာ ဖြည့်စည်း ပြီး အလုပ် လုပ် နိုင် တဲ့ သူ ဖြစ် ပါဖို့ ပဲ လို ရဲ့ လို ကျွန်မ တော့ ထင် ပါတယ်
ရဲ့ ဘော သူ တက် ပြော တဲ့ အတိုင်း ဆိုလို့ရှင် တော့ အား ရ စရာ အချက် တွေ က ပို များ တယ် လို တော့ ဖြစ် နေတာ ပေါ့ နော် ဒါပေမဲ့ တကယ် တမ်း ကျွန်မ တို့ အပြစ် မှာ ဒီ ဥဆောင်မှု အခန်း ကဏ္ဍ မှာ ကြည့် လို့ ရှင် တော့ မျိုး သမီး တွေ တွေ့ ရ တဲ့ အရေး အတွက် ကတော့ နည်း နေ သေးတယ် ဆို တာ မျိုး က လည်း ဒါ ညင်း လို့ ရမယ့် အချက် လို တော့ မထင် ပါဘူး အမျိုးသမီးတွေ ရဲ့ တကယ် စွမ်း ဆောင် နိုင် တဲ့ သူတို့ ရဲ့ အကောင့် ချက် တွေ ကို ဖော် ထုတ် ပြီး တော့ ဒါ နောက် တစ်ဆင့် ပို့ ပြီး တော့ တိုး တက် အောင် လုပ် နိုင် မယ် ဆိုလို့ ရှင် ဒီ အနေထား တစ်ခု က ပို့ ပြီး တော့ မြား ရှေ့ ကို ရောက် နိုင် မလား ပေါ့ နော် ဒီ ပေါ် မှာ ဒေါ်မီမီ ဝင်းဘတ် က ဘယ်လို မြား သုံး သပ် နိုင် မလဲ ရှင်
ဟုတ် ပါတယ် ဟို ကျမ တို့ ရဲ့ ဒီ statistic က ပြော တာ ဒါ 60 ရာခိုင် နှုန်း က အမျိုး သမီး ပါ ဝင် တယ် လို့ ပြော တာ ဒီ တော်လိုင်း ကြီး တစ်ခု မှာ ပေါ့ နော် အားလုံး level tactical level ဟိုနေ ပါလေ operational level strategic level အားလုံးမှာ 60 ရာခိုင် နှုန်း ရှိ ဆိုတော့ 60 ရာခိုင် နှုန်း ရှိ လို့ ရှိ လို့ ရှိရင် အနည်းဆုံး 60 ရာခိုင် နှုန်း အုပ်ချုပ်မှု ဘိုင်း မှာ ပေါ့ နော် အမျိုး သမီး လို့ တွေ့ ဖို့ တွေ့ but you can expect that ရှိ
ဦးဆောင်မှု ဘိုင်း မှာ လည်း အနည်းဆုံး တော့ ဒီ 50-60 ဝန်းကျင် ရှိ နေ တဲ့ ဆိုတဲ့ အနေထား ပေါ့ ဒါဆို မျိုး သမီး တွေ 60 ရာခိုင် နှုန်း ရှိ တယ် ဆို သူ ရဲ့ ကိုစားပြုမှု ကလည်း 60 ရာခိုင် နှုန်း တော့ ဝန်းကျင် ပေါ့ ရှိ တဲ့ ပေါ့
ဟုတ်တယ်
အခုက statistic တီတီ အချက်လက်တွေ ရရှိမနေဘူး လို့ ဟိုပြောရမှာလားရှင်
Okay, a good matuya, my pajama tuyalis, or could not be other Lugano, a mute media on the Inima Society and Mindsaka, a mute me solution, gowns on who go paybo drag a young one lady, Malone and Boom, Malone Sure Osaga, a good lady, she need the hello, the statistic nepiambra, don't tell like Lucian, 20 yard. A good old line, Yima, Jamami Rambiore, one, the gelo, titty yaw yaw. ကိုပြီးတော့တိုးတက်အောင်လုံးလုံးချင်တယ်ဆိုလို့ရှင်အမျိုးသမီးတွေကိုပို့ပြီးတော့သူတို့ပြည့်ပြည့်စုံစုံသူတို့မှရှိနေတဲ့စွမ်းအင်တွေ you know အင်အားတွေကိုပြည့်ပြည့်စုံစုံပို့ပြီးတော့သုံးနိုင်လေလေဒီတော်လိုင်းရေးရပို့ပြီးတော့ရှေ့ရောက်ဖို့အတွက်ကမြန်လေလေ
အမျိုးသမီးတွေရဲ့အင်အားအလုံးကိုပြည့်ပြည့်စုံစုံမတုံးထားနိုင်ဘူးမတုံးထားနိုင်ဘူးလို့ပြောလို့ရတယ်အဲ့လိုမျိုးမတုံးထားနိုင်ခင်ဗျာကာလာပတ်လုံးတော်လှန်ရေးအတွက်အောင်မြင်မှုကလည်းနေတယ်ဘာလို့ဆိုကျွန်တော်တို့ဒီဟိုနေပါလေဒီအမျိုးသမီးတွေကသူတို့ရဲ့အင်အားကိုတုံးနိုင်ကျွန်မမြန်ပြောတာဒီဘက်ကကူညီကြရအောင်မလို့ဥပမာရှိတဲ့ဥစ္စာကိုအပြည့်အစုံတုံးဖို့လိုအပ်တယ်အမျိုးသမီးတွေနဲ့မ
right? So alam yung tao na yung lalo siya, di ko sa pubido para ang niya lang na.
Making future season in Sabigate, a mutami canago, Susanna singer up to Parisi, a Kusabiro, they ban in Nibina canama tangemaro, 2 days only American Queen season good in Sabizamare. A tamapi de re to re, social media go a tombu me, so ye, me bare, a queen bu jet lome ubrego, Judapinema, Patamazon, Piatan like bare, AI Nibinago, Tomiro, the Natamarigo, Sanji, me, Nibina, John Sarago, Susie B, did the name by a 2 days only American Queen Sizima, go on at Dimbiapi Tabarishin.
American Bianzuma online Lumu Kunyago Tombo, Mibare Quimbuja Yama, Tonyame Ubri Nakugo, Utah Pinega Piatan like Bare, Instagram, TikTok, Facebook, Sara Rigo Tone Kama, at the session of Clary in an air, Mibare Quimbuja Yama Pipare, TikTok video app Tombu Gwen, American Bianzuma Pay Bimbo, Lutok Madriga, Juban in the chain Emma, Lungerigaro, Dikesane Pata Bida, Tabora, Mimune, Tombia Nijarawa. Clearly, Sejo Tedri in an online Lumu Kunyet, social media go Tone Kama, Mibare, Quimbuja, Yayuame Ubrego, Utah Pinega, Patama Zopia Tan like Bare, Lumu Kunyet Media Rea, Swiss on Chayam Murigo, Sepido, Latin Kamam Ho Pulo, Taon Shiduriga Pioja Tapi, Melaco Maima, the Ubrego Piatan like Dawa.
And social media companies know their products. Lumu
Kunyet Media Rea, Say Taudi Surago. Eri komuni re ti ba re di app twe ha lu sait ko swae lan sei aw phan di thara wa mi ba re a ni ne phit phit khaung saung twe a ni ne phit phit chan ro ma lu nge re ko ka kwe bo ta wan shi ba re lo yuta pi ne au chou ye mu spencer cox ka pyo twa ra wa yuta pi ne ka pya than lai de ubri a ya lu mu kun ye a tong pyu re klin nge re ti kai nit na mu shi la yin komuni re ko tya swae bo lwe ku twa sei ba re Lumu Kunyet Media Rego, don't be messo ye, a tet yego, seize pimada, a don't be grin, pinna male pitaja, Nibina Comuni Regaro, di Ubrego, Sanjin Javare, American Congress Ludot, Lumu Kunyet Media, TikTok app, a don't be ne jarago, Tasibo, Jovani, red chain emma, Utah Pinega, Agulo, Ubri, Topian Lidawa, American Clearway, Saint Pansaya, Jama Ego, Tigai Sidet, John Yarego, TikTok app, ma tuyare, pin, di Comuni ha, The Communist Party yet Tencho Mu out machinery so Piro, American Bilanzuma, don't swear Gwen Tassibo Sanya Nidawa, a gulu da baby meso in not Lungere Sanje Mugu, Yin San Yamavelo, Pyojaware.
I think Gen Z would sort of in their way riot around.
Gen Z News Edriga, throw Lochanago, Salo Melo, Chemare, Instagram, Twitter, Ugo, Donjama Hobau, Comedy the Kuku, Tamam Ho, Tia Yoga, TikTok, Gu Webro, T. Dine Sashinime, Chemare.
Personally, I don't really have anything to hide.
Jamama Bama Potasia Mashibao. You regard through the Jena, the Unlojara, Jama Dredo Bama Mapibao.
social security ID number တွေကလွှဲရင်ပေါ့ကိုမဘာမှထိန်ချန်ထားစရာဘာအကြောင်းမရှိဘူးဆိုတာတခြားသူတွေကတိမာကိုဘာမှစိုးရိမ်နေစရာလည်းမလိုပါဘူ
းအထူးသဖြင့် social media မှာလေ့လာနိုင်တဲ့သင်ခန်းစာတွေအများကြီးရှိကြောင်းလည်းသူကထောက်ပြပါတယ်တရုတ်ပိုင် TikTok company ဟာ American လူငယ်တွေဘာတွေကိုသဘောကျတဲ့လဲဆိုတာကိုစုံစမ်းထောက်လန်းပြီးနောက်လူငယ်တွေသဘောကျနိုင်တာတွေကို application မှာအလိုအလျောက်ပေါ်လာအောင်လုပ်ပြီးတော့စိတ်ကြမ်းမာရေးထိခိုက်စေတာတွေကိုပြသလာနိုင်ကြောင်းကျွမ်းကျင်သူတွေကထောက်ပြထားတာပါ
I have watched a video about the privacy agreement and apparently
ကျွန်တော်ကြည့်တဲ့ကိုယ်ရေးအချက်လက်မျှဝေရမယ်သဘောတူညီမှုနဲ့ပတ်သက်တဲ့ဗီဒီယိုတစ်ခုထဲမှာကိုယ့်ဘက်ကသဘောတူလိုက်ပြီးဆိုတာနဲ့သူတို့ကကိုယ့်ဖုန်းထဲကကိုယ့်အဆက်အသွယ်တွေရဲ့နာမည်နံပါတ်အကုန်လုံးကိုသူတို့ကြည့်လို့ရသွားပါတယ်ဒါတော်တော်စိတ်ရှုပ်စရာကောင်းတဲ့ကိစ္စပါချက်ချင်းလဲ app ကိုပြန်ဖြတ်လိုက်ပါတယ်သူတို့အဲ့ဒီလိုမျိုးကိုယ့်အချက်လက်တွေကိုယူမသွားစေချင်ပါဘူ
း American ပြည်တော်စုမှာ TikTok သုံးဆွဲသူတန်း150ကျော်ရှိတာကြောင့်လဲ American ဆိုရဘက်ကစိုးရိမ်နေတာပါတရုတ်နိုင်ငံမှာတော့ American Social Media တွေဖြစ်တဲ့ Facebook Instagram သုံးဆွဲခွင့်ပိတ်ပင်ထားပြီးတရုတ် Social Media Weibo WeChat လိုတခြား Application တွေသာအသုံးပြုခွင့်ပေးထားတာပါ TikTok ကုမ္ပဏီကတော့ကလင်းငယ်တွေအတွက်အနေဖြစ်စေတာမျိုးTikTok မှာမတင်ဖို့စောင့်ကြည့်နေသလိုအမေရိကန်သုံးဆွဲသူတွေရဲ့အချက်လက်တွေလုံခြုံစိတ်ချရအောင်စီမံထားတယ်လို့ဆိုရတယ်။ဒါပေမဲ့လည်းမတ်လ23ရက်နေ့မှာကျင်းပတဲ့အမေရိကန်လွှတ်တော်ကြားနာပွဲအတွင်းမှာတော့ TikTok CEO အမှုဆောင်အရာရှိချုပ်ကို TikTok အသုံးပြုသူတွေရဲ့အချက်လက်တွေရောင်းချဖို့အစီအစဉ်ရှိမရှိလွှတ်တော်အမတ်တဦးကမေးမြန်းရမှာတော့သူ့အနေနဲ့တိတိကျကျပြန်လည်ဖြေချသွားနိုင်တာမျိုးမရှိဘဲဒီကိစ္စနဲ့ပတ်သက်လို့နောက်မှအကြောင်းပြန်မှမယ်ဆိုပြီးတော့ပြန်ဖြေသွားပါတယ်ခင်ဗျာလူအသက်တွေမဆုံးရှုံးအောင် AI ဉာဏ်ရည်တုနည်းပညာနဲ့တဏ္ဍသမအန္တရာယ်ကိုကြိုတင်အသိပေးနိုင်မှာပါလား
Please shelter in place and await further instructions.
Google American Chief Sai Omnilot Company ကနေလုံခြုံရေးကင်မရာကနေတဆင့်တနတ်သမားတွေကိုစောင့်ကြည့်ချက်ပေးတဲ့ဤပညာကိုဖန်တီးလိုက်ပါတယ်။တနတ်သမားရှိတယ်ဆိုတာကို AI ကသိသိချင်းမှာပဲစာသင်ခန်းတကားတွေအလိုလျောက်တော့ပေးလိုက်တာအချက်ပေးစနစ်မြည်တာနဲ့ရဲဌာနကလည်းတန်းအကြောင်းကြားနိုင်အောင်ပါ
။ So you think about situation on
a park lane မှာတော့တနတ်သမားဟာလေကားမှာရပ်ပြီးပြင်ဆင်နေတာကိုကင်မရာကနေတွေ့ရပါတယ်။stock market မှာလိုမျိုး Uvalde နဲ့ car parking ရုံးအကမ်းမာတွေမှာတနတ်သမားကိုလုံခြုံရေးကင်မရာထဲမှာတွေ့နေရမှာဆိုတော့စဉ်းစားကြည့်ရင်အဖြေကရှင်းပါတယ
် AI နီးပညာသုံးလုံခြုံရေးကင်မရာထဲမှာတနတ်သမားကိုတွေ့ပြီဆိုတာနဲ့ဘလို့တနတ်မျိုးစားကင်လဲဘယ်နေရာမှာရှိလဲဆိုတာရဲဌာနကိုအလိုအလျောက်သတင်းပို့သွားမှာပါ American တဝမ်းမှာလုံခြုံရေးကင်မရာတန်း80လောက်တပ်ဆင်ထားပြီးအဲ့ဒီထဲကတစ်ရာကင်နှုံးတာသေးသေးချာချာစောင့်ကြည့်နိုင်တာပါ2022မေလရုံက Texas ပြည်နယ် Uvalde မြို့ကမူလာရန်ကျောင်းကိုတနတ်သမားကဝင်ပစ်တာကြောင့်ဆရာမနှစ်ဦးအပါအဝင်ကလေး19ဦးသေဆုံးခဲ့ပါတယ်အခုလိုပစ်ခတ်မှုတွေကိုကာကွယ်ဖို့ဆိုရင်မိပညာကိုကြီးအားကိုးမဲ့အစားဆရာမတွေကျောင်းသူကျောင်းသားတွေကိုပါဘလို့ခုခံကာကွယ်မလဲဆိုတာနဲ့ပတ်သက်ပြီးလေ့ကျင့်သင်တန်းပေးဖို့လိုမယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
to make sure that we're investing in people
and we're not just saying that we're going to change the world but we're also saying that we're going to change the world and we're also saying that we're going to change the world and we're also saying that we're going to change the world and we're also saying that we're going to change the world and we're also saying that we're going to change the world and we're also saying that we're going to change the world and we're also saying that we're going to change the world and we're also saying that we're going to change the world and we're also saying that we're going to change the world and we're also saying that we're going to change the world
Florida Pinet Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာတနက်ပစ်ခတ်မှုဖြစ်ပွားတော့က Sari Kaufman ဟာအထက်တန်းကျောင်းသူပါအဲ့ဒီပစ်ခတ်မှုအတွင်းကျောင်းသားကျောင်းသူ18ဦးသေဆုံးပါတယ်သူဟာခုခါ Yale Tech သို့ကျောင်းသူပါဒါလို့တနက်ပစ်ခတ်မှုတွေအဆုံးသတ်ဖို့ဆိုရင်ဤပညာနဲ့တင်မလုံလောက်ဘူးလို့ဆိုပါတယ်
I think a lot of times with these policies that are like increasing
Jordan ကာကွယ်တားဆီးဖို့ထက်ပြည်ထနာကိုဘယ်လိုတုံ့ပြန်ရမလဲဆိုတဲ့ပုံမှာအာယုံဆိုင်လွန်အားကြီးနေပါလေပြည်ထနာရဲ့အရေးမြင့်ဖြစ်တဲ့လက်နက်ကင်ဆောင်ခွင့်မပြုတဲ့သူတွေကိုဝယ်ယူလို့မရအောင်ဥပဒေနဲ့တားဆီးဖို့တိုက်တွန်းတာမျိုးကပိုပြီးတော့အရေးကြီးတယ်ထင်ပါလေ
American ပြည်အောင်စုမှာလက်နက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့နဲ့ပတ်သက်ပြီးတော့လည်းအငင်းပွားနေကြတာပါတချို့ကတော့ American ဖွဲ့စည်းပုံအရလူတိုင်းလက်နဲ့ကင်ဆောင်ခွင့်ကိုကျင့်သုံးကြရသလိုတချို့ကတော့တနက်လက်နဲ့ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီးစစ်တင်းကျပ်ဖို့လူလာကြပါတယ်အခုလိုငင်းကုန်ဆွေးနွေးနေကြတဲ့အချိန်မှာပဲဤပညာကိုပါသုံးပြီးတော့ပြစ်ခတ်မှုတွေကိုချုပ်တင်ဟန်တားနိုင်အောင်ကြိုးပမ်းလာကြတာပါခင်ဗျာ
ကို အောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစည်းအဝေးကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒေါခင်မျိုးသက်ကဒီဘူမိနည်းပညာအင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဆက်သွယ်မေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်။
ဒီမြေချောင်းနေမှာဒီ cherry တိဆောက်တဲ့အခါမှာမြေချောင်းနေရဲ့အောက်ပိုင်းပေါ့နော်အောက်ပိုင်းဒေတာတွေမှာတွေ့ရမယ်ဒီချိုးပစ်ကလေးတွေဘာတွေများရှိပါလဲ
တက်တူချိုးပစ်တွေအရမ်းနေဦးတနေ့တနေ့မြေတိချောင်းနေကဘရောင်းဆိုရေရေကြီးရေလမ်းမှုတွေဖြစ်တယ်အဲ့ဒီရေကြီးရေလမ်းမှုတွေအကျိုးဆက်ကကောင်းတဲ့အကျိုးဆက်ရှိတယ်။နှုံးမြေကြီးပို့ချရတာပေါ့နော်။သူကပုံမှန်ဒီနှစ်ဒီရာသီကြလို့ရှိရင်ကျွန်တော်ကမိုးရဲဆိုရေတွေကြီးမယ်။အဲ့လိုရာသီကိုမှီပြီးဖြစ်လာတဲ့ flat pattern ဒီဆယ်တိဆောက်လိုက်တဲ့ခါကျပြတ်သွားတယ်။ဘာကြောင့်ပြတ်သွားလဲဆိုတော့ဆယ်ကရေလွတ်ချင်တဲ့ခါကျရင်လွတ်မယ်။ရေမလွတ်ချင်တဲ့ခါကျရင်မလွတ်ဘူး။ဒီရာသီကြတဲ့ခါကျတော့ကျွန်တော်ရေအများကြီးသုံးတယ်။ဆိုတော့အဲ့လိုသုံးဖို့အတွက်ကိုမိုးရင်းဘက်တို့ဘာလို့မှရွာတဲ့မိုးရေကြီးတွေကိုကျွန်တော်ဘာလုပ်ထားမလဲ။ကျွန်တော်တူလောင်နားတယ်တူလောင်နားရတဲ့အတွက်ကြောင့်မလို့ငကောရေလွှမ်းတဲ့နေရာလေးတွေကရေတိတ်မလွှမ်းတော့ဘူးအဲဒီငကောကဒီမြေချောင်းတွေကတည်ဆောင်လာတဲ့ဒီမြေဩဇာတွေပေါ့နှုံးတင်မြေနုတွေပေါ့အဲ့ဒါတွေကအထူးသဖြင့်မရတော့ဘူးဆိုလို့ရှိရင်ဒီမြေဝကျုံးမလို့နေရာမျိုးတွေမှာဒါမှမဟုတ်လို့ရှိရင်မြစ်တီထဲမှာပေါ်တဲ့ဒီကျုံးမျိုးတွေဆိုသွားထိခိုက်နိုင်တယ်အဲဒါသွားထိခိုက်နိုင်အဲ့မှာစိုက်ပျိုးတဲ့စိုက်ပျိုးထွက်ပုံမျိုးသွားထိခိုက်နိုင်အဲ့တော့အထူးသဖြင့်ကျွန်တော်တို့ဒီအိန္ဒိယမှာရှိတဲ့ဂင်ဂါမြစ်တို့ပေါ့နော်ဂင်ဂါမြစ်တို့ဒီအကြီးပါနိုင်မြစ်တို့မြန်မာပြည်အတွက်အေရဝတီမြို့ဝကျွန်းပေါ်ကြီးဆိုတာတကယ်တော့ကျွန်တော်ရဲ့စပကြီးကြီးလေသူအဲ့လိုဟာမျိုးတွေကိုသူအတိုင်းတာတစ်ခုတည်းသူထိရနိုင်တယ်နောက်တစ်ခုကဒီရေရဲ့ flow ပေါ့နည်းတဲ့ဘက်ကိုပြောင်းလဲသွားတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်က10ထဲမှာကျွန်တော်ရေကိုစုဆောင်အောင်ကျွန်တော်သုံးလိုက်တစ်နှစ်လုံးသုံးလိုက်တဲ့ရေတွေဒီမိုးထဲမှာပြန်ပြီးတော့ဆေးကိုခံရအောင်အဲ့တော့ရေစီးရကြောင်းနေသွားစီတယ်ဒီခါလေးရလို့ရှင်ဘာဖြစ်လဲဆိုတော့မိုးရွာတဲ့ရေအချိန်မှာရေကအလုံးလောက်မရဘူးလူလူကိုပေးတဲ့အခါတော့မှပဲရေမလုံလောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုအနေထားမျိုးတွေမှာချောင်းနဲ့ကိုရေလွတ်ဖို့ဆိုတာဟာမဖြစ်နိုင်တော့ဘူးလို့ဒီ reduction လုပ်တဲ့အတွက်ကြောင့်မလို့မြို့ဝဘက်မှာရှိတဲ့ DS စနစ်တွေသွားပြီးတော့ပျက်စီးစေနိုင်တယ်နောက်တစ်ခုက natural water table ပေါ့ natural water table ကလည်းနေဆင်းသွားနိုင်တယ်ဘာဖြစ်လို့ဆိုတော့သူကငကွာရေရှိမဲ့နေရာမှာရေတွေမရှိတော့အဲ့တော့ရေပေးတွေတူးမယ်ဆိုလို့ရှိရင်လည်းကျွန်တော်နဲ့နဲ့တူးရမယ်စသဖြင့်ပေါ့နော်နောက်ပြီးတော့အဲ့ဒီကတူးတဲ့ရေကလည်းအောက်ဖက်မှာအလုံးလောက်ရချင်မှရမယ
်ရေမှာရောဒီအရေသွေးပြောင်းလာတဲ့အနေထားလေးနည်းနည်းပြောပြပေးပ
ါဆိုဟုတ်ကဲ့ပါဗျအဲ့ဒါရေမှာလည်းအရေသွေးပြောင်းနေသွားနိုင်တယ်ဆယ်ကရေလွတ်တဲ့ခါကျလို့ရှိရင်ဆယ်အောက်ပိုင်းကရေလွတ်တာဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မလို့ဆယ်အောက်ပိုင်းနဲ့အထက်ပိုင်းဆိုလို့ရှိရင်ဆယ်အောက်ပိုင်းမှာရှိရေကတెంပရေချာမတူဘူးပေါ့နော်ရေရဲ့အပူချိန်တဘာဝတွေမတူနိုင်ဘူးနောက်တစ်ခါဆယ်ကရေလွတ်တဲ့အချိန်မှာလည်းတချို့ဓာတ်ငွေတွေဖြစ်ပေါ်စေတဲ့ရေထဲမှာအထူးဖြင့်ကျွန်တော်မှတ်မိသလောက်နိုက်ထရိုဂျင်ဓာတ်ငွေတွေပါလို့ဖြစ်ပေါ်စေနိုင်တယ်ပေါ့နော်ရေရဲ့တဘာဝတွေအဲ့ဒီမှာပြောင်းလဲသွားနိုင်တယ်ဓာတ်ငွေပေါင်းမှုတွေပြောင်းလဲသွားနိုင်တယ်ဒီရေထဲမှာရှိတဲ့ဓာတ်တဘာဝတွေပါသွားထိခိုက်နိုင်တယ်ထိခိုက်နိုင်ရုံနဲ့မကသေးပြည့်နဲ့သူကရေကအဲ့လိုအချိန်နဲ့လွတ်လိုက်တဲ့အခါကျတော့ရေစစ်စစ်မှုတွေမတူတော့အဲ့ရေရဲ့တဘာဝထိခိုက်နိုင်တဲ့အနေထရာကြီးဖြစ်လာမယ်။နောက်အရေးကြီးတဲ့ဟာတစ်ခုကပါလဲဆိုတော့ဒီလွတ်လိုက်တဲ့ရေကဒီထက်မှပါတဲ့အနေရအရင်တော့မများတော့နှုံးနေရ။မများတဲ့အခါကျတော့သူကဘေးတိုက်တိုက်စားမှုဖြစ်ပြီးတော့ bank erosion ပေါ့နော်။ကန်းနေပြိုတဲ့ကိစ္စမျိုးဖြစ်နေတယ်။အဲပြီးတော့ကျွန်တော်ပထမပြောသွားတဲ့ရေနောက်ကြည့်မှုဖြစ်နိုင်တယ်။အဲတော့ဒီလိုဟာမျိုးကတကယ်လို့ဆယ်ကတခုတည်းမဟုတ်ဘူးထက်ဆင့်ဆယ်ဒီတည်ရမယ်ဆိုလို့ရှိရင်သူ့အကျိုးဆက်ကလည်းပို့ပြီးတော့ကြီးမားနိုင
်ရေရဲ့အရေးသွေးလည်းပြောင်းတယ်နောက်ပြီးတော့ရေစီးတဲ့ရေစီးချောင်းဒီမြစ်ချောင်းဘက်မှာရေရဲ့သွာလာမှုပေါ့နော်အနေထားတွေပါအကုန်ပြောင်းတယ်ပြောင
်းဟုတ်ကဲ့
အဲ့ကမှာတခြားရိုက်ခတ်မှုဘာတွေပေါ်လာနိုင်မှာလဲ
ဆိုအရေးသွေးပြောင်းနေဆိုတဲ့အခါကျတော့ခုနကပြောသလိုပေါ့နော်အရေးသွေးပြောင်းနေအခါကျတော့ temperature ပြောင်းနေဆိုလို့ရှိရင်တချို့ငါးတွေက temperature ပြောင်းလို့ရှိရင်အသက်မရှင်နိုင်ဘူးယောဂဗီရာပစ္စည်းပဲဖြစ်ဖြစ်ဇီဝဗီရာပစ္စည်းပဲဖြစ်ဖြစ်ဒီအပူချိန်ပြောင်းလဲမှုကြောင့်သူတို့ပျက်စီးဆုံးရှုံးရတာရှိတယ်။နောက်တစ်ခါသူတို့ဂေယျစနစ်ကိုထိခိုက်တာရှိတယ်။ဆိုကြပါစို့ဥမာဆယ်ထက်ပဲမှာရေတွေကအတားအကြီးနဲ့ဆယ်ကျိုးမှာဆိုလို့ရေလွတ်ချလိုက်တယ်။ပုံမှန်အနေထားနဲ့မလွတ်တော့အများကြီးလွတ်ချတာ။မြန်မာပြည်မှာလည်းခဏခဏဖြစ်ပါတယ်။ဆယ်လွတ်မယ်ဆိုတာမပြောလို့ ောက်ချရလူတွေဒုက္ခရောက်တာရှိတယ်လေအိမ်ဒီဘာတွေအထိရေကြီးလာတာရေတက်လာတာအိမ်ဒီဘာတိုက်စားသွားတာအိမ်ဒီဘာမျောပါသွားတဲ့ကိစ္စတွေရှိတယ်ဆိုတော့သူတို့ကမမျောမှန်းတဲ့အနေအထားမျိုးထိနေအဲ့လိုပဲရေနေတရဝါတွေကလည်းဒီသူတို့ကပုံမှန် current မှာသူတို့ကနေတာမဟုတ်တော့ဘူးတရဝါတွေကသူ့အတူနေနေတယ်ပုံမှန်အပူချိန်မှာနေနေတယ်အဲ့လိုမဟုတ်တော့ဘူးအပူချိန်ကလည်းတက်လိုက်ကြလိုက်ရေစင်းလုံးတွေကလည်းတက်လိုက်ကြလိုက်ဒီကြားထဲမှာပါဝင်တာတွေကလည်းမတူအဲ့တော့နောက်တစ်ခါတန်းဝင်တွေကပါဝင်လာအဲ့ဒီဟာတွေရဲ့အကျိုးဆက်တွေကဒါတွေကကျွန်တော်တို့သူ့တည်တနာပြုမှာပဲပို့သိကြမှာပေါ့နော်ဥပမာဆိုမြန်မာနိုင်ငံနဲ့ကြွဆိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့တည်တနာပြုရမယ်သူတခြားနိုင်ငံမှာဖြစ်တယ်တို့နိုင်ငံမှာဖြစ်နိုင်လားဆိုတာကိုကြည့်ရမယ်ဖြစ်မှလည်းဖြစ်မယ်ဖြစ်ချင်လည်းဖြစ်မယ်ဥပမာတန်းဝင်တွေတိုးလာတယ်နောက်တစ်ခါရေဓူတွေမှာ quality ပေါ့ water quality ကျဆင်းသွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ရေကိုငကိုလို့မတောက်သုံးနိုင်တော့ပဲနဲ့လာကျူချက်တောက်သုံးရမှာတို့ပြန်ပြီးတော့စစ်သုံးရမှာတို့ဆိုရအဲ့ဒါသူ့ရဲ့ဘေးတော်ဆူကျူကြီးဖြစ်လာတာ
အခုကပေါ့နော်ဆယ်ရဲ့အောက်ပိုင်းမှာတွေ့ရတဲ့ကောင်းကျိုးဆုပ်ဖြစ်တယ်ပေါ့နော
်အောက်ပိုင်းမှာကျွန်တော်တခုထပ်ပြီးတော့အဓိကကြရတာတခုပြောလိုက်ခြင်းနဲ့အဲ့ဒီအောက်ပိုင်းမှာခုနကကျွန်တော်နှုံးနေကြတာလာနေသွားတယ်ဆိုတဲ့အကြောင်းပေါ့နော်ဘာလို့ဆိုတော့နှုတ်ကိုတိုင်းရေးစစ်မှုမရှိတော့အဲ့တော့ဘာဆုံးရှုံးလဲဆိုတော့အဲ့ဒီမြေဝါမှာသွားထိခိုက်တယ်မြေဝါကြီးရဲ့ဇေယျစနစ်ထိခိုက်တယ်လို့ကျွန်တော်တို့ဘူမိဗေဒမှာသင်ခဲ့ရတာရှိတယ်ဟိုဒီကျွန်တော်အေယာဗီမြို့ကကျွန်မရတဖြည်းဖြည်းအောက်ဘက်ကိုတိဆောက်လာချေပယ်ဆိုတဲ့ပုဂ္ဂိုလ်ကအထူးရမြန်မာပြည်ရဲ့အေယာဗီမြို့ကကျွန်တော်မြို့ကကျွန်မတိဆောက်မှုကနှစ်တရာမှာ 3.8 လား 4.8 ကီလိုမီတာလားမသိရှိတယ်ဆိုလိုတာကနှစ်တရာကြာသွားရင်ကျွန်တော်တို့မြန်မာပြည်ကမြေကြီးအမြတ်ဘလောက်ထွက်လဲဆိုအေယာဗီမြို့ကကျွန်တော်မှာ4ကီလိုမီတာလောက်အမြတ်ထွက်တယ်နော်အဲ့ဒီနေရာကျွန်တော်ဘယ်သူနဲ့မှပြဿနာတက်ဆရာမရှိဘူးဘာလို့လဲဆိုတော့ကျွန်တော်ရေဘက်မှာဖြစ်တဲ့အတွက်ကျွန်တော်မြေကျဲလာတယ်ကျွန်တော်ဗမာပြည်မြေ area တိုးကြီးတိုးဘယ်ဘက်တိုးမလဲဆိုတော့မြို့ဝကျွန်းမှာတော့တိုးမှာဖြစ်တယ်အဲ့တော့မြို့ဝကျွန်းမှာတိဆောက်မှုသည်ကျွန်တော်တို့မြန်မာနိုင်ငံအတွက်ကတကယ်အရေးကြီးကိုရေမော်နော်ကျွန်တော်တို့ရဲ့တားစီမြေဆက်အတွက်ကြီးမယ်ဆိုလို့ရှိရင်ဒီအရာမြို့ဝတို့ကျွန်းမှာတိဆောက်မှုအရေးကြီးတယ်တကယ်လို့အဲ့ဒီနိုးမြေကသူကြတဲ့တော့မကြတော့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဘာဖြစ်လဲဆိုတော့ပင်လဲစားငံရပြန်တက်လာမယ်စားငံရတက်လာမယ်ဆိုလို့ရှိရင်မြေတွေစားတတ်ပေါက်သွားတဲ့ခါကျရင်ကျွန်တော်တို့အဲ့မှာရှိတဲ့လေယာဉ်မြေတွေတခါဆုံးရှုံးပြအောင်သူအဲ့ဒါလေအရေးကြီးပါတယ်ကျွန်တော်မြန်မာနိုင်ငံတို့ဆိုအေရီမြေလောက်မှာအရင်အရေးကြီးဘာလို့ဆိုတော့ကျွန်တော်တို့ကတက်နှစ်တရာတိုင်းမှာခုနပြောတဲ့4ကီလိုမီတာကျော်ကျော်လောက်ကဟာလာကျွန်တော်တို့ကမြေကြီးက
ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုယူဆနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုကြံနေသေးတဲ့ချိန်မှာတော့တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဟောင်းတော်နဲ့ထရမ့်ကိုဆွဲချက်တင်ဖို့နယူးယောက်တရားရုံဂျူရီအဖွဲ့ကကြာတာရင်းနေမှာဆုံးဖြတ်ခဲ့တာကြောင့်သူဟာအမေရိကန်ပြည်ထောင်စုမှာရာဇဝတ်မှုနဲ့ရင်ဆိုင်ရမယ့်ပထမဆုံးသမ္မတဟောင်းတစ်ယောက်ဖြစ်သွားပါတယ်။2006ခုနှစ်ကသူနဲ့ဖောက်ပြန်ခဲ့မှုတဲ့လိင်ဖျော်ပြေးရေးအပြာဇက်လန်းတွေရိုက်တဲ့မင်းသမီးစတိုမီဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲနှုတ်ပိတ်ခဒေါ်လာ300,000ကိုရှေ့နေကနေတဆင့်ပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မြို့မဟန်တန်ခရိုင်ရှေ့နေရုံကနှစ်တွင်တဲ့ချီစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ဆွဲချက်တင်မယ်လို့ဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဖင်လန်နိုင်ငံကိုမြောက်အတလန်တိတ်ဆာကျုံနေတိုးမဟာမိတ်အဖွဲ့ဝင်အဖြစ်နဲ့တူရကီလွှတ်တော်မှာမနေ့ကြာတာရင်းနေနောက်ပိုင်းတော့ကအတည်ပြုလိုက်တာကြောင့်ဖင်လန်နိုင်ငံအနေနဲ့နိုင်ငံပေါင်း30ပါတဲ့အနောက်မဟာမိတ်နေတိုးအဖွဲ့ဝင်ဖြစ်ဖို့အတွက်တည်ကြသွားပါပြီ။နေတိုးမဟာမိတ်အဖွဲ့ဝင်ဖြစ်ဖို့အတွက်လက်ရှိအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်လိုပါတယ်။ဖင်လန်နိုင်ငံကိုလက်ခံဖို့ဟန်ဂရီလွှတ်တော်မှဒီသတင်းပေးအစောပိုင်းတုန်းကအတည်ပြုခဲ့ပြီးတဲ့နောက်နောက်ဆုံးအတည်ပြုဖို့အတွက်ကြံနေတဲ့တူရကီလွှတ်တော်မှမနေ့ကညပိုင်းတုန်းကအတည်ပြုလိုက်တာပါဖင်လန်ဟာရုရှားနဲ့မိုင်800ကျော်နယ်စပ်ချင်းထိစပ်နေတာကြောင့်နေတိုးအဖွဲ့ထဲမှာဖင်လန်ပါလာပြီးတာနဲ့ရုရှားနဲ့နေတိုးထိစပ်နေမြေကလည်းနှစ်ဆတူသွားမှာပါရှင်ဒီနှစ်2023-24ဘဏ္ဍာနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာဆူဆူဝါဝါဆုတ်ယုံနိုင်ပွဲရှိပြီးတော့ဒီနှစ်ဘဏ္ဍာနှစ်အစဧပြီလ1ရက်နေ့ကနေစက်တင်ဘာလအထိလာမယ့်6လအတွင်းပြည်တွင်းအထက်တွင်ထုတ်လုပ်မှုတန်ဖိုးGDP 300ခိုင်နှုန်းလောက်ပဲတိုးလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတော့နှစ်နှစ်ကြာလာတဲ့အထိပြည်တွင်းပြည်ပခန့်တွေဆက်လက်ဖြစ်ပေါ်နေသေးဖို့တိုင်းပြည်စီးပွားရေးဆက်ယုံနိုင်တဲ့အကြောင်းကိုခန့်မှန်းထားတာပါ
နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပြားဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.